Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်းမှာသောရစင်ရဲ့ BNE ရဲ့အတွေ့အကြုံကိုကြားပါကြပါလိမ့်ခင်ဗျာ။ VOA အမေရိကန်တန်ကဧပြီလ25ရက်နေ့တနင်္ဂနွေနေ့မနေ့ခင်းအစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။ဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါ။ဒီကနေ့နားဆင်ရမယ့်အစီအစဉ်လေးထဲမှာတော့ထေတန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်နားဆင်ရမှာက
အလုံးကစားဝိုင်းတစ်ခုလို့ချက်ချင်းချုပ်နိုင်လို့သိရပြီးကြားနိုင်လို့လွယ်တဲ့ကိစ္စတော့မဟုတ်ဘူးဖြစ်ပါတယ်သို့တော်လည်းပဲလောလောဆယ်မှာကြည့်ရတာကဗိုလ်ချုပ်မှုကြီးမရောက်နိုင်တဲ့အတွက်အဆက်ရှူပေါက်ထပ်ပေါက်ရသွားတယ်လို့ပြောလို့ရပါတယ
်မြန်မာရေးအာဆီယံအထူးစည်းဝေးပွဲပေါ်အခက်ခတ်တွေနဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ရမှာဖြစ်တယ်လို့ကြီးပါရောက်မြန်မာနိုင်ငံသားတွေရဲ့ဆရာနာသိမှုစန့်ကျင်လှူရှားတဲ့သတင်းတွေကိုလည်းပြည့်ပြည့်စုံစုံကြားဖို့ရှိပါတယ်။သတင်းပတ်စင်ကဏ္ဍတွေမှာတော့မြန်မာနိုင်ငံကလူအခွင့်အရေးအကြောင်းတင်ဆက်ထားတဲ့ဒုအတန်အစီအစဉ်နဲ့မြန်မာအရေးအာဆီယံအထူးအစည်းအဝေးပွဲပေါ်နိုင်ငံရေးသုံးသပ်သူတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုဒေါက်တင်မျိုးသက်နဲ့ကိုအောင်မြတ်သူတို့ကပြောပြပါလိမ့်မယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံမှာစနေနေ့ကကျင်းပတဲ့အာဆီယံခေါင်းဆောင်တွေရဲ့ဆွေးနွေးပွဲကနေမြန်မာလူထုရဲ့အကျိုးစီးပွားအတွက်ငြိမ်းချမ်းတဲ့အဖြစ်ရစေဖို့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားအချက်၅ချက်ပါသဘောတူညီချက်တစ်ခုရခဲ့တယ်လို့အာဆီယံအထက်ကျဥက္ကဋ္ဌဘရူလန်နိုင်ငံကဆွေးနွေးပွဲအပြီးမှာကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီအချက်တွေကတော့အကြမ်းဖက်လုပ်ရက်တွေအားလုံးချက်ချင်းရပ်တန့်ပြီးတက်ဆိုင်သူအားလုံးအနေနဲ့အစွမ်းကုန်ထိန်းသိမ်းလုပ်ဆောင်ကြဖို့လူထုရဲ့အကျိုးစီးပွားအတွက်ငြိမ်းချမ်းတဲ့အဖြစ်တစ်ခုရရေးတက်ဆိုင်သူအားလုံးအနေနဲ့အပြုသဘောဆောင်ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့ဒီဆွေးနွေးညှိနှိုင်းမှုလုပ်ငန်းစဉ်ကိုအာဆီယံအတွင်းရေးမှူးချုပ်ကအထောက်အကူပြုပြီးအာဆီယံဥက္ကဋ္ဌရဲ့အထူးတန်တမန်တဦးကကမကဋ္ဌပြုဖော်ဆောင်ပေးဖို့အာဆီယံရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးဌာနကနေတဆင့်အာဆီယံအနေနဲ့လူသားစာနာမှုအကူအညီတွေပေးဖို့နဲ့တက်ဆိုင်သူအားလုံးနဲ့တွေ့ဆုံရေးအတွက်အထူးတန်တမန်နဲ့ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုတွားရောက်ဖို့လို့ဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကအာဆီယံအရေးပေါ်အစည်းအဝေးကိုတက်ရောက်လာတဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့ဆုံးဖြတ်ချက်တွေကိုလက်ခံမခံဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။အာဆီယံလက်ချက်ဥက္ကဋ္ဌရဲ့ထုတ်ပြန်ချက်ထဲမှာတော့မြန်မာနိုင်ငံမှာသိဆုံးမှုတွေနဲ့အကြမ်းဖက်လုပ်ရက်တွေအချိန်မြင့်လာတာအပါအဝင်တိုင်းပြည်အခြေအနေပေါ်အထူးစိုးရိမ်တဲ့အကြောင်းဖော်ပြထားပါတယ်။ February 1ရက်နေ့မှာစစ်တပ်ကအာဏာသိမ်းယူခဲ့ပြီးတဲ့နောက်ဖန်ဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးပြန်ပြီးလွှတ်ပေးဖို့စစ်ကောင်စီခေါင်းဆောင်ကိုတိုက်တွန်းပြောဆိုခဲ့တဲ့ဆိုတာအင်ဒိုနီးရှား၊မလေးရှားနဲ့စင်ကာပူခေါင်းဆောင်တွေကတီးခြားစီထုတ်ပြန်ပြောဆိုခဲ့ကြပေမဲ့အာဆီယံအလှည့်ကျဥက္ကဋ္ဌရဲ့ထုတ်ပြန်ချက်နဲ့သဘောတူညီခဲ့တဲ့အချက်၅ချက်ထဲမှာတော့ဖန်ထားသူတွေကိုပြန်ပြီးလွှတ်ပေးဖို့ကိစ္စမပါဝင်ပါဘူး။မြန်မာနိုင်ငံရဲ့လက်ရှိဖြစ်ပွားနေတဲ့အခြေအနေဟာလက်ခံနိုင်စရာမရှိကြောင်းနဲ့အကြမ်းဖက်မှုတွေကိုချက်ချင်းရပ်ပြန်ရမှာဖြစ်တယ်လို့နိုင်ငံရေးကျင်းသားတွေပါချက်ချင်းလွှတ်ပေးဖို့မြန်မာအရေးဆွေးနွေးတဲ့အာဆီယံခေါင်းဆောင်တွေရဲ့အစည်းအဝေးအပြီးမှာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတောင်းဆိုလိုက်ပါတယ
်။ Perkembangan situasi di Myanmar sesuatu yang
မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေဟာလက်ခံနိုင်စရာရှိတယ်လို့အကြမ်းဖက်မှုတွေကိုရပ်ပြီးမြန်မာနိုင်ငံဒီမိုကရေစီငြိမ်းချမ်းရေးနဲ့တည်ငြိမ်မှုပြန်ပြီးရအောင်လုပ်အောင်မှဖြစ်ကြောင်းပြောသွားတာပါ။စစ်တပ်ကအကြမ်းဖက်နေမှုတွေရပ်ပစ်ဖို့ပါဝင်မြန်မာစစ်ခေါင်းဆောင်ကိုယ်တိုင်တန်ဖိုးခံချလှုပ်ဆောင်တဲ့အရေးကြီးတဲ့အချက်တချို့ကိုသူပြောကြားခဲ့ကြောင်းနဲ့နိုင်ငံရေးကျင်းသားအားလုံးကိုအ мян ပြန်ပြီးလှုပ်ပေးဖို့အပြင်မြန်မာနိုင်ငံတွင်သက်ဆိုင်ရာအဖွဲ့တွေဆွေးနွေးရင်းတွန်းအားပေးဖို့အတွက်အာဆီယံအတွင်းရေးမှူးချုပ်နဲ့အာဆီယံအလှည့်ကျဥက္ကဋ္ဌပါဝင်နဲ့အာဆီယံအထူးကိုယ်စားလှယ်တွေခန့်အပ်ရေးဟာအရေးပါကြောင်းလည်းပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာစနေနေ့ကကျင်းပတဲ့မြန်မာအရေးဆွေးနွေးပွဲကိုတက်ရောက်လာတဲ့အာဆီယံခေါင်းဆောင်တွေကမြန်မာနိုင်ငံမှာအရက်သားပြည်သူတွေကိုတတ်ဖြတ်တာအပါအဝင်အကြမ်းဖက်မှုတွေချက်ချင်းရပ်ဖို့နဲ့လူသားချင်းစာနာမှုကူညီရေးပေးနိုင်မှုလိုလားနေကြတာဖြစ်ပြီးအစည်းအဝေးပြီးမှမြန်မာအပါအဝင်အဖွဲ့ဝင်10နိုင်ငံကအချက်၅ချက်ပါသဘောတူညီချက်ကိုချမှတ်နိုင်ခဲ့ကြပါတယ်။ဒါကြောင့်မလေးရှားဝန်ကြီးချုပ်မွန်ဟေဒင်ရာစင်းကဒီအစည်းအဝေးဟာမျှော်လင့်ထားတဲ့အောင်မြင်တယ်လို့ပြောပါတယ
်။ Luar pada jangkaan kita. Kita bukan kita tak confident tapi tak jangka bahawa insyaallah jalan dengan baik.
အစည်းအဝေးကိုဒီလောက်အဆင်ပြေမယ်ကျွန်တော်တို့ရဲ့အဆိုပြုချက်တွေကိုလက်ခံနိုင်မယ်လို့ကျွန်တော်တို့မျှော်လင့်မထားပါဘူးအခုမြန်မာစစ်ဘုံချုပ်ကြီးကဒါကိုမငင်းပယ်ပါဘူးဒါကြောင့်ဒါဟာတိတ်အားတက်ဖို့ကောင်းတဲ့တိုးတက်မှုပါလို့ပြောသွားတာပါအစည်းအဝေးတက်ရောက်လာတဲ့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်က ဒီပြဿနာကိုဖြေရှင်းဖို့အတွက်နီးလန်းရှာမှာဖြစ်ကြောင်းသူ့ကြေညာချက်ထဲမှာပြောထားတယ်လို့လည်းမလေးရှားဝန်ကြီးချုပ်ကပြောပါတယ်။ဒေတာရင်းအကဲခတ်တွေကတော့အခုလိုမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေရပ်တန့်စေဖို့လှုံ့ဆော်မဲ့အာဆီယံ10နိုင်ငံရဲ့သဘောတူကြေညာချက်ထွက်ပေါ်လာတာဟာမြန်မာနိုင်ငံရဲ့အကြမ်းဖက်မှုတွေကြောင့်ပြပထွက်ပြေးခိုလုံမဲ့အရေးကစိုးရိမ်မှုလျော့သွားစေတယ်လို့သုံးသပ်ပါတယ်။တကယ်တော့မြန်မာနိုင်ငံတွင်ဖိနှိပ်အကြမ်းဖက်မှုတွေဟာမြန်မာတနိုင်ငံအတွက်ပဲထိခိုက်စေတာမဟုတ်ဘဲကျန်တဲ့အာဆီယံ9နိုင်ငံအတွက်ပါထိခိုက်စေတယ်လို့ရာဂျာရတ်နမ်နိုင်ငံတကာလေ့လာရေးဌာနကအလစ်စတာကော့ကဗီအိုအေကိုပြောပါတယ်
။ What happens in Myanmar now has significant implications for the region as a whole.
မြန်မာနိုင်ငံရဲ့လက်ရှိဖြစ်ပေါ်နေတာတွေကနေဒေတာတွေမှာပါအကြီးအကျယ်တည်အောင်မှုတွေရှိနေပါတယ်။ဒါကြောင့်ဒါဟာတခြားအဖွဲ့ဝင်9နိုင်ငံအချို့စီးပွားပါဖြစ်လာတာပါလို့ပြောသွားတာပါ။အာရှဟာသူတစ်ပါးရဲ့ပြည်တွင်းရေးကိုဝန်မဆွတ်တဲ့မူဝါဒကန့်ဆွဲထားပါတယ်။မြန်မာနိုင်ငံကနေချန်အဖွဲ့ဝင်နိုင်ငံတွေထဲနေနေရကြော်ဖြတ်ပြီးဒုက္ခသည်တွေဝင်ရောက်လာရင်လူရေတန်း600ကျော်ရှိတဲ့အာဆီယံဒေသအတွက်မြန်မာပြဿနာကနေဒေသရင်းတည်ငြိမ်မှုတွေမကဘဲရေရှည်မှနိုင်ငံရင်းနဲ့စီးပွားရေးမတည်ငြိမ်မှုတွေကိုပါကြုံလာရနိုင်တာပါ။မြန်မာနိုင်ငံတွင်စစ်တပ်နဲ့ရဲအကြမ်းဖက်မှုတွေကြောင့်ဒေသရင်းအာဆီယံခေါင်းဆောင်တွေခေါ်ယူတဲ့ဆွေးနွေးပွဲကိုအင်ဒိုနီးရှားနိုင်ငံမှာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမဲအောင်လိုက်တက်အောင်နေချိန်မှာပဲပြည်ရင်းမှာတော့အာဏာသိမ်းဆန့်ကျင်တဲ့ဆန္ဒပြပွဲတွေအဖြုတ်ခွဲခံရပြီးအနည်းဆုံးတဦးသေဆုံးခဲ့ရပါတယ်။အကြမ်းဖက်ဖြုတ်ခွဲမှုတွေကြောင့်ပြည်သူကပျောက်ကြားသပိတ်တွေဆင်နွှဲနေကြတာဖြစ်ပြီးနေပြည်တော်မှာပြုတ်လုတဲ့ဆိုက်ကယ်သပိတ်အတွင်းစစ်ကောင်စီတပ်တွေရဲ့တိုက်ခတ်မှုကြောင့်အသက်50အရွယ်အမျိုးသားတဦးသေဆုံးခဲ့ရတယ်လို့မျက်မြင်သက်သေတဦးရဲ့ပြောကြားချက်ကိုကိုးကားပြီး AFP ကပြောပါတယ်။ရဲတွေကသူ့ကိုညှက်ပြီးဖမ်းထားတော့စစ်သားတယောက်ကနောက်ကျောင်းကနေတနက်နေ့ဖြစ်ခဲ့တာလို့လည်းပြောပါတယ်။အခုလိုဆန္ဒပြမှုတွေကိုတွေးမြင်ကြဖြိုခွဲနေခဲ့တာကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာကနေဖိအားပေးမှုတွေရှိလာတဲ့နောက်ပိုင်းအာဆီယံကအစည်းအဝေးကျင်းပဖို့လှုပ်ခဲ့တယ်လို့အစည်းအဝေးတက်ရောက်ဖို့ပါစစ်ကောင်ဆောင်ကိုဖိတ်ကြားခဲ့တာဖြစ်ပြီးဒီလိုဖိတ်ကြားတာကိုဒေါသထွက်နေတဲ့မြန်မာနိုင်ငံတလွှားကပြည်သူတွေကလမ်းပေါ်တွေထွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ February 1ရက်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးမျိုးကြီးတွေ၊ကြေးရွာတွေ၊ဝေးလံခေါင်ဖျားဒေသတွေနဲ့မကဘဲနေဆက်ဒေသတိုင်းဒေသလက်နက်ကိုင်နေမျိုးတွေမှာပါဆင်အနာသိမ်းဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုနေ့စဉ်လိုလိုပြုလုပ်နေတာဖြစ်ပြီးဒီဆန္ဒပြမှုတွေကိုဖြိုခွင်းမှုကနေတည်ဆုံသူက950ဝန်းကျင်ရှိနေပြီဖြစ်ပါတယ်။စစ်တပ်အာဏာသိမ်းပြီးချိန်ကလေးကပထမဆုံးပြပခီးစဉ်ဖြစ်အာဆီယံအစည်းအဝေးတက်ရောက်ဖို့အတွက်အင်ဒိုနီးရှားနိုင်ငံကိုစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်တောင်းရောက်နေတဲ့စနေနေ့မှာပဲမြန်မာနိုင်ငံမြို့ကြီးနဲ့နယ်မြို့အတော်များများမှာစစ်တပ်အာဏာသိမ်းဆန့်ကျင်ဆန္ဒပြမှုတွေပြုလုပ်ခဲ့ကြပါတယ်။တဝဲမှာခွတောင်းအလံတွေကန်ဆောင်ထားတဲ့ဆန္ဒပြသူတွေကတချင်းတွေကျွေးကြော်တဲ့အော်ဟစ်တီဆိုပြီးမော်တော်ဆိုင်ကယ်တွေနဲ့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။စစ်ကောင်းဆောင်ကိုအာဆီယံအစည်းအဝေးဖိတ်ကြားတဲ့အတွက်ဒေါသထွက်နေတဲ့လူလူကမြန်မာကိုအာဆီယံကနေထုတ်ပြဖို့အတွက်အာဆီယံကိုတောင်းဆိုခဲ့ကြတယ်လို့ရန်ကုန်မှာတော့ဗိုလ်ချုပ်မှုကြီးမေအောင်နိုင်ဇာပနအဖြစ်ရေးဦးခွဲတဲ့ဆန္ဒပြမှုတွေပြုလုပ်ခဲ့ကြပါတယ်။စနေနေ့မှာနေပြည်တော်ပြည်မနာကတဦးတေဆုံးခဲ့ရတဲ့အတွက်စစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်ကနေ April 24ရက်နေ့အထိဆိုတေဆုံးရတဲ့အပြစ်မဲ့ပြည်သူက948ယောက်ရှိနေပြီလို့နိုင်ငံရေးကျင်းသားများကကိုကြီးစောင့်ရှောက်ရဲ့အသင်း AAPB ကစာရင်းထုတ်ပြန်ပါတယ်။ဒါဟာအတည်ပြုနိုင်တဲ့အရေးအတွက်ဖြစ်ပြီးလက်တွေမှာဒီပဲပုံများနိုင်တယ်လို့လည်းပြောပါတယ်။အခုချိန်ထိအဖမ်းဆီးခံရသူက3300ကျော်ရှိနေတာပ
ါ VOA American တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.3 ဘိုင်းဒိုမီတာ40 kHz 8.3 ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင်
VOA American တန်ကတင်းငွေရည်မနေ့ကင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ American ပြည်ထောင်စုမှာ Johnson နဲ့ Johnson COVID ရောဂါကာကွယ်ဆေးထိုးပြီးနောက်ဖြစ်တော့ဖြစ်ခဲ့သွေးခဲတဲ့ဝေဒနာခံစားသူတချို့ရှိခဲ့ပေမဲ့ဒီကာကွယ်ဆေးကိုပြန်လည်သုံးဆွဲသွားမယ့်အကြောင်းနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးကစနေနေ့မှာပဲကြီးညာလိုက်ပါတယ်။ Johnson နဲ့ Johnson COVID ရောဂါကာကွယ်ဆေးအသုံးပြုမှုယာယီရဲဆိုင်နာရကိုပြန်လည်ရုပ်သိမ်းပေးဖို့အတွက် American ကျန်းမာရေးပညာရှင်တွေကထောက်ခံချက်ပေးလိုက်ပြီးနောက်တစ်နေ့မှာပဲအုပ်ချုပ်ရေးမှူး Andrew Cuomo ကကြီးညာလိုက်တာပါ။ပြည်တော်စုဆိုရရဲ့ထင်ရှားတဲ့ကျန်းမာရေးပညာရှင်တွေနဲ့နယူးယောက်ပြည်နယ်ကကိုဗစ်တက်ဖြစ်ရေးအဖွဲ့ဝင်တွေရဲ့သုံးသပ်ချက်တွေအရ ဂျွန်ဆန်နဲ့ဂျွန်ဆန်ကာကွယ်ဆေးကိုပြန်လည်အသုံးပြုဖို့ဆုံးဖြတ်ခဲ့တာဖြစ်ကြောင်းလည်းအုပ်ချုပ်ရေးမှူးကပြောပါတယ်။ပြည်နယ်တွေကကာကွယ်ဆေးထိုးပေးနေတဲ့နေရာတွေမှာချက်ချင်းသုံးစွဲသွားမယ်လို့လည်းပြောပါတယ်။ကာကွယ်ဆေးထိုးပြီးနောက်အမျိုးသမီးတချို့မှပြင်းထန်တဲ့သွေးခဲမှုတွေကြုံတွေ့ခဲ့ရပြီးနောက်ပြန်လည်ဆန်းစစ်ဖို့တာဝန်ရှိသူတွေကဆေးအသုံးပြုမှုကိုပြီးခဲ့တဲ့သတင်းပတ်တည်းမှာပဲကြာကြီးရပ်ဆိုင်လိုက်တာပါ။ဒါပေမဲ့လည်းအမေရိကန်ယောဂတိန့်ချုပ်ကာကွယ်ရေးဌာန CDC ကကြွမ်းကျင်သူတွေကတော့ဂျွန်ဆန်နဲ့ဂျွန်ဆန်ကာကွယ်ဆေးကိုပြန်လည်အသုံးပြုနိုင်ကြောင်းတောက်ကြနေကပြောဆိုလိုက်တာဖြစ်ပါတယ်။ကာကွယ်ဆေးရဲ့အကျိုးပြည့်နဲ့ပတ်သက်ပြီးအကြံပေးပွဲကမဲခွဲဆုံးဖြတ်ရမှာ10မဲ4မဲနဲ့အနိုင်ရရှိခဲ့ပြီးပြန်လည်အသုံးပြုခွင့်ရရှိခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဂျွန်ဆော့ကင်တက္ကသိုလ်ရဲ့စီရင်ရနယူးယောက်ပြည်နယ်မှာကိုဗစ်ကပ်ရောဂါကြောင့်လူ 9,200 နီးပါးသေဆုံးခဲ့ရပြီး6,200 ကျော်တည်ဆုံးခဲ့ရတဲ့ကယ်လီဖိုးနီးယားပြည်နယ်ပြီးရင်အမေရိကန်မှာတည်ဆုံးမှုဒုတိယအများဆုံးလည်းဖြစ်ပါတယ်။မကြာသေးခင်ရက်တွေကစလို့ကိုဗစ်ရောဂါတကြောပြန်ကူးစက်မှုတွေစံချိန်ချိုးလောက်အောင်ကြုံနေရတဲ့အိန္ဒိယနိုင်ငံမှာတော့ပြီးခဲ့တဲ့24နှစ်အတွင်းကိုဗစ်ရောဂါကူးစက်သူလူနာသစ် 34,686 ဦးကိုစနေနေ့ကအတည်ပြုလိုက်ပါတယ်။ရောဂါကူးစက်သူတွေတိုးလာနေတာကြောင့်အိန္ဒိယရဲ့ဆေးရုံတွေမှာလည်းအသက်ရှူအခက်ခဲနေတဲ့လူနာတွေအတွက်အောက်ဆီဂျင်ပေးဖို့အခက်အခဲတွေကြုံနေရပါတယ်။အမေရိကန်ဆိုအရကိုဗစ်ကပ်ရေးဆိုင်ရာအကြံပေးဒေါက်တာအန်တိုနီဖောက်စီကတော့အိန္ဒိယမှာတကြောပြန်မြင့်တက်လာတဲ့ဗိုင်းရပ်စ်ကိုထိန်းချုပ်ဖို့ဤပညာဆိုင်ရာအကူအညီတွေနဲ့အထောက်ပံ့တွေပေးသွားမယ်လို့တောက်ကြနေကပြောဆိုထားပါတယ်။အရေးပေါ်အခြေအနေတွေကြုံနေရတဲ့အိန္ဒိယနိုင်ငံကိုတက်နိုင်သလောက်ပံ့ပိုးကူညီမယ်အကြောင်းဒေါက်တာဖောက်စီကအင်ဗျူမှာပြုလုပ်တဲ့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဂျွန်ဆော့ကင်တက္ကသိုလ်ရဲ့ကိုရိုနာဗိုင်းရပ်စ်သုတေသနထုတ်ပြန်ချက်တွေအရကမ္ဘာတဝန်းကိုဗစ် -19 ရောဂါကူးစက်သူ145သန်းကျော်ရှိနေပြီးအမေရိကန်ကသေဆုံးသူ32သန်းနဲ့အများဆုံးဖြစ်ပြီးအိန္ဒိယကတော့သေဆုံးသူ16သန်းကျော်နဲ့ဒုတိယဘရာဇီးကသေဆုံးသူ14သန်းကျော်နဲ့တတိယဖြစ်ပါတယ်။ပထမကမ္ဘာစစ်တွင်အာမေးနီးယားလူမျိုးတွေကိုအော်တိုမန်အင်ပါယာကအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့ခြင်းအားမျိုးတုံးတပ်ဖြတ်မှုဖြစ်အမေရိကန်သမ္မတဂျိုးဘိုက်တန်ကအတိအမှတ်ပြုပြောဆိုလိုက်ပါတယ်။ဘိုင်ဒန်ရဲ့အတိအမှတ်ပြုမှုဟာသူ့ရဲ့ရွေးကောက်ပွဲကတိကူအတိုင်းဖြည့်ဆည်းလှုပ်ဆောင်ခဲ့တာဖြစ်ပြီးအာမေးနီးယားလူမျိုးသုံးတပ်ဖြတ်မှုနေ့နဲ့တရက်ထဲမှာပဲအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။နှစ်စဉ်နှစ်တိုင်းဒီနေ့မှာအော်တိုမန်ခေတ်ကအာမေးနီးယားမျိုးသုံးတပ်ဖြတ်မှုအတွင်တည်ဆုံခဲ့ရသူအလုံးကိုကျွန်တော်တို့သတိရနေမှာဖြစ်ပြီးဒါမျိုးရက်ဆက်ကြံကြုံမှုတွေနောက်တစ်ချိန်ဖြစ်လာတာမျိုးကိုကျွန်တော်တို့ကိုယ်တိုင်ကာကွယ်သွားဖို့တနည်းတန်ပြုကြရမယ်လို့သမ္မတဘိုင်ဒန်ကသူ့ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအောက်လွတ်တော်အမတ်တရားကသမ္မတဘိုင်ဒန်ကိုတိုက်တွန်းထားတဲ့စာမှာတော့ဘိုင်ဒန်ဟာဒီအစုလိုက်အပြုံလိုက်တပ်ဖြတ်မှုကိုမျိုးသုံးတပ်ဖြတ်မှုအဖြစ်အတိအမှတ်ပြုတဲ့ပထမဦးဆုံးအမေရိကန်သမ္မတအဖြစ်ဖော်ပြထားပါတယ်။ဒီမိုကရက်အမတ်ဘရက်ရှာမင်ကတော့ဒီမျိုးသုံးတပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ Genocide denial is the last act of a genocide.
မျိုးသုံးတပ်ဖြတ်မှုကိုငြင်းဆိုခြင်းဆိုတာမျိုးသုံးတပ်ဖြတ်မှုတစ်ခုရဲ့နောက်ဆုံးအဆင့်ဖြစ်ပါတယ်။ပထမအဆင့်ကမျိုးသုံးတပ်ဖြတ်တာဖြစ်ပြီးတော့နောက်တစ်ဆင့်ကအဲ့ဒီအဖြစ်ပျက်တွေကိုလက်ဆဖျောက်တာဖြစ်ပါတယ်။အဲ့ဒီလိုလက်ဆဖျောက်တာဟာနောက်တစ်ချိန်မျိုးသုံးတပ်ဖြတ်ခြင်းရဲ့ဏိဒံပြန်ဖြစ်လာတယ်လို့ဆိုပါတယ်။သမိုင်းပညာရှင်တွေကတော့1915နဲ့1923အတွင်းအာမေးနီးယားလူမျိုးခက်မှန်းကြီးတသန်းခွဲဟာအော်တိုမန်အင်ပါယာလက်ထက်မှာတည်ဆုံခဲ့ရတယ်လို့ဆိုပါတယ်။အစာရေးစားငတ်မွစေခြင်း၊အတင်းချက်စေခိုင်းခြင်း၊နေရက်ရွှေ့ပြောင်းခြင်း၊တပ်ဖြတ်ပစ်ခြင်းစတဲ့ရွယ်ချက်ရှိရှိပြစ်မှတ်ထားမျိုးပြုတ်ခံခဲ့ရတာဖြစ်တယ်လို့အာမေးနီးယားလူမျိုးတွေကပြောဆိုကြပါတယ်။ယခင်အော်တိုမန်အင်ပါယာယခုတူရကီနိုင်ငံကတော့အာမေးနီးယားတွေကိုစနစ်တကျမျိုးသုံးတပ်ဖြတ်ခဲ့တယ်ဆိုတာကိုငြင်းဆိုထားပြီးတည်ဆုံသူရေတွက်ဟာဒီထက်နည်းတယ်လို့လည်းဆိုပါတယ်။တည်ဆုံသူတွေဟာစစ်ရဲ့သားကောင်သို့မဟုတ်ရုရှားတွေကတပ်ဖြတ်ခဲ့တယ်လို့လည်းတူရကီဘက်ကငြင်းဆိုထားပါတယ
်။ဒီနေ့ရင်းနေမနက်ခင်းသတင်းလေးကိုဒေါက်ဖင်မျိုးသက်နဲ့ကိုအောင်မြတ်သူတို့ကြီးညာခဲ့ကြတာဖြစ်ပါတယ်။အခုဆက်လက်ပြီးသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဦးဆုံးတင်ဆက်ချင်တာကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုအပြောင်းအလဲဖြစ်စေဖို့ကုလသမဂ္ဂနဲ့အာဆီယံအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကစည်းရုံးတိုက်တွန်းမှုတွေလုပ်နေကြမှာပဲ။ဆီအာဏာသိမ်းအုပ်ချုပ်မှုအပြီးတိုင်အဆုံးသတ်ရေးအတွက်စိတ်အားထက်သန်နေကြတဲ့ပြည်ပရောက်မြန်မာတွေကအမေရိကန်၊နော်ဝေး၊နယ်သာလန်နိုင်ငံတွေမှာစနေနေ့ကဆန္ဒပြလှုပ်ရှားခဲ့ကြပါတယ်။ဒီချိန်ထဲမှာပဲမကြသေးခင်ကဖွဲ့စည်းပေါ်ပေါက်လာတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုလည်းထောက်ခံပံ့ပိုးသွားမယ်အကြောင်းပြောဆိုကြပါတယ်။ဒီအကြောင်းကိုပြောပြပါမယ်။ American ပြည်ထောင်စုမှာတော့ Milk Tea Alliance ကဖိနိတ်ခံနိုင်ငံကပြည်သူတွေအချင်းချင်းပူးပေါင်းပြီးမြန်မာနိုင်ငံမှာဆက်အနာသိမ်းထားတဲ့ကိစ္စအ мян ဆုံးအဆုံးသတ်ရေးကို Washington DC ကမြန်မာစစ်တပ်ရုံတရုတ်တပ်ရုံနဲ့ Washington အထိမ်းအမှတ်ကြောက်တိုင်နာတဝိုက် EB24 မွန်ရွယ်ပိုင်းမှာတဲ့လေဆန္ဒပြခဲ့ကြတာပါဝါရှင်တန်ဒီစီဆန္ဒပြပွဲမှာအင်အားအတော်များများနဲ့ပူးပေါင်းပါဝင်ခဲ့တယ်လို့ဒီစီချင်းတိုင်းသားလူမှုအဖွဲ့အစည်းရဲ့ခေါင်းဆောင်တူဖြစ်သူကိုဒွန်ခတ်ကပြောပါတယ
်ကျွန်တော် Multi Alliance ဆိုတာကျွန်တော်တို့ Democracy လူလာတဲ့နိုင်ငံတွေနော်အဖြစ်နှိုက်ခါနိုင်ငံတွေနောက်ပြီးမှလွတ်လပ်ရေးတဲ့တိုက်ပွဲဝင်တဲ့နိုင်ငံတွေဖြစ်တယ်တော်လှန်တဲ့နိုင်ငံတွေဖြစ်တယ်လူထုတွေဖြစ်တယ်ပေါ့နော်ကျွန်တော်မြန်မာနိုင်ငံပါတယ်ပြတော့ကျွန်တော် Thailand ပါတယ် Hong Kong ပါတယ်ကျွန်တော် Tibet ပါတယ် Kazakhstan ပါတယ် Uyghurs ဆိုတာဒီ Uyghurs ဆိုတာဟိုတရုတ်ဟိုရဲ့ state တခုပေါ့နော်အဲ့ဒီသူတို့ပါပါတယ်လို့ဒီမှာကျွန်တော် Freedom Justice Democracy အသက်ကျွန်တော်စနတ်ပြအားလုံးဒီမှာလာတဲ့လူတွေကတော့ဒီအာဏာရှင်အစွန်းတက်ဖို့မင်းအောင်လှိုင်နဲ့ဒီစစ်ကောင်စီတွေအမြန်ဆုံးเนาะကြဆုံးပါစေဆိုတော့မှာသူတို့ဆန္ဒပြကြပါတ
ယ်မြန်မာစစ်တပ်ကိုနိုင်ငံတကာကအစည်းအရုံးဆွဲဆောင်နေပေမဲ့လည်းအမျိုးသားညီညွတ်ရေးအစိုးရ NUG ကိုနိုင်ငံတကာအစိုးရတွေကထောက်ခံလက်တွဲအလုပ်လုပ်လာရေးကသာအဓိကဖြစ်တယ်လို့ DC ဆန္ဒပြပွဲမှာဦးဆောင်ပါဝင်သူဦးရင်အေးကပြောပါတယ
်ကျွန်တော်ပြီးအရေးကကျွန်တော်ပြီးတခုလည်းအရေးမဟုတ်ဘဲနဲ့ကျွန်တော်တို့ NUG နိုင်ငံတွေရဲ့အရေးဖြစ်လာပြီအခုဆိုရင်ဒီပွဲဆိုရင်ကျွန်တော်ထင်ရှားတယ်ကျွန်တော်ထိုင်းနိုင်ငံကရောကျွန်တော်ရှင်ဟောင်ကောင်ကရောတိဘက်ကရောကလုံးတော်ဟုတ်ထိုင်ဝမ်ကဆက်လက်သူတွေကတော့ကျွန်တော်တို့စတိုင်းမီရေးတကိုစိတ်ဝင်စားတယ်ဝင်လာပြီးပူးပေါင်းဆောင်ရွက်ကြတယ်အဓိကဒီနေ့ focus ကတော့ကျွန်တော်တို့ဗမာပြည်ရေးခင်းမှဖြစ်တယ်ဗမာပြည်ဂျန်စီတွေနဲ့ပြည်သူတွေရဲ့ Facebook မှုတွေအတွက်ကျွန်내အင်အားစုတွေကပါတကယ်စာနာပြီးတော့သူတို့ဝိုင်းပြီးတော့တိုက်တွန်းပေးကြမယ်ဝိုင်းပြီးဆုတ်ရှားပေးကြဆိုတဲ့အချက်ဖြစ်လာတာဒါတိုးတက်ပေါ့နော်ဒီနေ့စကျွန်တော်တို့ကဒီနေ့ပွဲမှာအဓိကဗာပေးတဲ့ဆိုတော့ကျွန်တော်တို့လက်ရှိပြည်သူရဲ့ဆိုက NUG ဆိုတာထွက်လာပြီးအဲ့ဒီ NUG ကိုကျွန်내တိုင်းနိုင်ငံအသေးသေးကနေအတိအမှပြုလာဖို့အတွက်ကျွန်တော်ဝိုင်းပြီးလုပ်ကြမယ်အခုဆိုမြေတီလန်ပြည်အင်အားတွေကအန်ယူဂျီကိုတရားဝင်ဆိုအပ်တဲ့တိမတ်ပြုသဘောတူညီချက်ရရတယ
်။အမေရိကန်မက်ဆာချူးဆက်စ်ပြည်နယ်ဘော့စတန်မြို့ကပြည်နယ်လွှတ်တော်အဆောက်အုံရှိကျင်းပတဲ့ဆက်အာနာရှင်စန့်ကျင်ရေးဆန္ဒပြပွဲနဲ့ပတ်သက်လို့မြို့ကန်တူဖြစ်သူမတ်တော်ရာထွန်းကျော်ပြောတာက
ဒီနေ့ကတော့ကျမတို့ဒီဘော့စတန်မှာရှိတဲ့ဒီမိုကရေစီလိုလားတော့မြန်မာပြည်သူတွေကနေပြီးတော့အန်ယူဂျီကိုကျမတို့ထောက်ခံတယ်။အန်ယူဂျီကနေလိုအပ်တဲ့အကူအညီအကုန်လုံးကိုကျမတို့ဘက်ကနေပြီးတော့လိုအပ်တဲ့အကူအညီတွေအလုံးထောက်ပံ့ပေးသွားမယ်ဆိုတော့ NGO ထောက်ခံပွဲကိုဒီနေ့လုပ်တာပါဘော်ဆန်မာတော့ဒါပေမဲ့အခုဒီနေ့အာဆီယံမှာစစ်ကောင်စီမင်းအောင်နိုင်တက်ရောက်တဲ့ကိစ္စနဲ့ပတ်သက်ပြီးကျမတို့ပြောရမယ်ဆိုရင်တော့အဲကျမတို့အများကြီးတော့မမြော်မှန်းပါဘူးဒါပေမဲ့လောလောဆယ်တို့စိတ်မှလည်းမထွက်သေးတဲ့အတွက်အာတို့ဘာတွေပြောမယ်ဘာတို့ဘလို့ရည်ရချက်နဲ့လုပ်တယ်ဆိုတော့မပြောနိုင်သေးဘူးဒါပေမဲ့ကျမတို့ဘက်ကလိုရမယ်အလုပ်တွေဖြစ်တဲ့ကျမတို့ရဲ့ဘုံရန်သူဘုံရန်သူကဒီစစ်အာဏာရှင်ကိုချုပ်ချမယ်တော့ကျမတို့တောင်းတဲ့ဘုံပန်းတိုင်းဘုံပန်းတိုင်းကကျမတို့ကကျမတို့နိုင်ငံလိုအပ်တဲ့ Federal Democracy တည်ထောင်စုကိုကျမတို့ကတည်ထောင်မယ်ဒီနှစ်ခုကိုကျမတို့ကနှီးမျိုးစုံနဲ့တွားရမှာပဲဒီလိုပဲကျမတို့ရှစ်ဆက်ကိုကျမတို့ fight နေရမှာပဲ
အမေရိကန်ပြည်ထောင်စုမှာလိုပဲနော်ဝေနိုင်ငံကမြို့ကြီး6မြို့မှာအမျိုးသားညီညွတ်ရေးအစိုးရ NUG ထောက်ခံပွဲတွေကျင်းပခဲ့ကြောင်းအော့စလိုမြို့ကန်88မျိုးဆက်ဦးမြင့်အေးကပြောပါတယ
်ဒီနော်ဝေတနင်္ဂနွေမှာလုံးမှာရှိရဲကျွန်တော်တို့အသင်းဖွဲ့ပေါင်း21ခုလောက်ပေါ့လေနော်အကုန်လုံးဘာသာရေးလူမှုရေးအဲ့လိုနိုင်ငံရေးအသင်းဖွဲ့ပေါင်း21ခုပေါင်းပြီးတော့ကျွန်တော်တို့ဒီ CRPH ဆိုတဲ့ထောက်ခံတဲ့ group ဆိုပြီးတော့ကျွန်တော်တို့ရှိပါတယ်။အဲ့ဒါအဲ့ဒီကဥရှိပြီးတော့ကျွန်တော်တို့လှုပ်တာဖြစ်တယ်။အဓိကကတော့ပေါ့ဗျာကျွန်တော်တို့ဒီပြည်သူလူထုကရွေးချယ်ထားတဲ့အစိုးရပေါ့နော်။အဲ့ဒီအစိုးရကိုကျွန်တော်တို့ NUG ကိုထောက်ခံတဲ့အစည်းအဝေးအဲကျွန်တော်တို့ပွဲကိုလှုပ်တာပေါ့လေ။အဲ့တော့ဒီစသော်ကျွန်တော်ပြောခဲ့လို့အဖွဲ့ပေါင်းစုံကကျွန်တော်တို့ပါထားတဲ့ဒီ CRPH ကဥဆောင်လှုပ်တာဖြစ်တဲ့ကျွန်တော်တို့အော်ဆိုမာတွေမဟုတ်ဖဲနဲ့တခြားဒီတို့အနှံ့ပြပေါ့6နေရာလောက်မှာလုပ်တယ်ပေါ့ဗျာဘာကန်တို့ဒုတိယမြို့တော့ဘာကန်နဲ့နောက်ပြီးကျွန်တော်တို့ Poly Zone လို့နောက်ပြီးတော့ဒီ Trondheim နောက်တစ်ခုရှိသေးတယ်အဲ့လိုအကုန်လုံးကျွန်တော်တို့ဗမာပြည်ရှိတဲ့နေရာတွေမှာကြားပြများလူတွေနဲ့စုပြီးခုနနုနော်ကေပဲလို့မြောက်ပိုင်းနော်ဝေးပေါ့ဗျာအဲ့ဒီဘက်ဒီမှာတို့တို့ဒီပွဲကိုလှုပ်ချတာဖြစ်ပါတယ်အဓိကကတော့ကျွန်တော်တို့ဒီပြည်သူလူထုရွေးချယ်ထားတဲ့ဥစည်းရည်တစ်ရှင်ရွေးကောက်ဒီဖွဲ့စည်းထားတဲ့ NUG အစိုးရကိုကျွန်တော်ထောက်ခံဖို့ဖြစ်ပါတယ
်အလားတူ Netherlands နိုင်ငံမှာလည်း Dutch လူမျိုးတွေမြန်မာပြည်မှာလက်တလောဖြစ်ပွားနေတဲ့ကိစ္စပုံမသိရှိလာစေဖို့နဲ့မြန်မာအာဏာသိမ်းစစ်ကောင်စီဘောနယ်သာလန်အစိုးရရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေတိုးလာစေဖို့ရှင်းလင်းဟောပြောမှုတွေလုပ်ခဲ့ကြောင်းကိုထင်လင်းကပြောပါတယ
်မြန်မာရေးကိုစိတ်ဝင်စားရတဲ့အကြောင်းမြန်မာအကြောင်းကိုရှင်းပြတာပေါ့နော်မြန်မာနိုင်ငံမှာဆရာနာသိမ်းတာတွေနေတိုင်းလူတွေတက်နေတယ်ဆိုတဲ့အကြောင်းတွေအင်တာနက်မရှိတဲ့အကြောင်းတွေပေါ့နော်ဒါတွေကိုသူတို့ပြောပြတဲ့အခါကျတော့ဒီနယ်သာလန်တွေကပေါ့နော်နယ်သာလန်တွေကသူတို့တွေကြီးတဲ့ဒီမိုကရေစီနိုင်ငံမှာနေတယ်အဲ့ဒီတော့ဒီမိုကရေစီအစိုးရကိုပဲလက်ခံပါတယ်တဲ့ ဒီမိုကရေစီစံနှုန်းနဲ့ရွေးထားတဲ့ပြည်သူတွေရွေးထားတဲ့အစိုးရဆိုတဲ့အခု NGO ကိုသူတို့ထောက်ခံတယ်နောက်တစ်ချက်ကဘယ်စစ်အာဏာရှင်ကမှအာဏာသိမ်းတဲ့အစိုးရမှသူတို့မကြိုက်ပါဘူးတဲ့နော်ဒီနေ့ပြည်သူတွေပေနေတာတွေကိုစိတ်မကောင်းဘူးမြမပြည်သူတွေနဲ့သူတို့နဲ့လူတို့ကရှိတယ်ဆိုတော့သူကဝိရတူကဲသားဆိုပြီးဒီနေ့သူကအဲလက်တော့ညောင်းထောင်ပြီးတပ်ပုံရိုက်တဲ့ campaign လေးတစ်ခုလုပ်တာပေါ့နော
်အမေရိကန်နဲ့ဥရောပနိုင်ငံတွေမှာလိုပဲကနေဒါဂျပန်တောင်ကိုရီးယားနိုင်ငံတွေမှာလည်းမြမပြည်ကအာဏာသိမ်းမှုအဆုံးသတ်ရေးလှုပ်ရှားမှုတွေစနေနေ့ကကျင်းပခဲ့ကြပါတယ်ခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါ
ကျန်တဲ့ငါနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွန်အဖြစ်နဲ့ VOA ပိတ်တက်တီစီကိုနေ့စဉ်ရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွန်အဖြစ်ဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွန်ကိုတောင်းယူနိုင်ပါသေး။နောက်တစ်နေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိချာနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်တစုတစီတွေရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်။
အဆီဇင်တွေကိုအလှည့်ပေးကြပါတယ်။အရင်ဆုံးတော့မြမရေးအာဆီယံအထူးအစည်းအဝေးအပေါ်ဆက်သွယ်မေးမြန်းချက်ကိုတင်ပြကြပါတယ်
။မင်္ဂလာပါသောရရှင်များရှင်ကျမဒင်ဂီထိုက်ပါ။မြမနိုင်ငံမှာဆီယန္နာတင်ပြီးတဲ့နောက်ဖြစ်လာတဲ့အကြမ်းဖက်မှုတွေအပါအဝင်နိုင်ငံမတည်ငြိမ်မှုကိုဖြေရှင်းနိုင်ရေးအတွက်အရှိတောင်အာရှနိုင်ငံများအပြင်အာဆီယံနိုင်ငံကခေါင်းဆောင်တွေစနေနေ့မှာတွေ့ဆုံဆွေးနွေးပြီးတော့သဘောတူညီချက်၅ရပ်ထုတ်ခဲ့ပါတယ်ရှင်။သူတို့သဘောတူညီချက်၅ရပ်ကဒီအာဆီယံခေါင်းဆောင်တွေရဲ့သဘောတူညီဘုံသဘောတူညီချက်၅ရပ်ကမြန်မာနိုင်ငံရေးအကျပ်တဲဖြည့်ရှင်းတဲ့နေရာမှာဘလောက်ထိရောက်နိုင်ပါသလဲဆိုတာကိုကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့ Editor ဦးကျော်စံသားကိုကျမမေးမြန်းတင်ပြပေးမှာဖြစ်ပါတယ်ရှင်။အန်ကယ်ဦးကျော်စံသားမင်္ဂလာပါရှင်အန်ကယ်
ဒီမှာပါမသိဘူ
းဟုတ်ကဲ့အန်ကယ်အခုဒီအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့ထိပ်သီးတွေစနေနေ့ဆွေးနွေးပွဲမြမရေးဆွေးနွေးပွဲဟာဆိုရင်ဘယ်လောက်ထူးခြားပါသလဲရှင်အန်ကယ
်အထူးဆုံးထူးခြားမှုကတော့အာဆီယံအဖွဲ့အတွက်ထူးခြားမှုဖြစ်ပါတယ်အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝန်မဆွဲဘူးဆိုတဲ့မူပေါ်မှာအခြေခံပြီးဖွဲ့စည်းထားတဲ့အာဆီယံအဖွဲ့အနေနဲ့အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံရဲ့ပြည်တွင်းရေးကိစ္စကိုစည်းစမ်းကွက်ပြီးတော့ဆွေးနွေးဖို့အထူးအစီအစဉ်ရကျင်းပါရစွာတော်ထူးခြားတဲ့ကိစ္စဖြစ်ပါတယ်အထူးသဖြင့်ဘရူနိုင်းလိုနိုင်ငံမျိုးကအာရှအလျက်ရဥစ္စာဖြစ်နေတဲ့အချိန်မှာနိုင်ငံတစ်ခုရဲ့ပြည်တွင်းရေးမှာဒီအာဏာပိုင်တွေရဲ့မတရားလုပ်ကိုင်မှုနဲ့ပတ်သက်တဲ့ဆိုတော့အဲ့ဒီကိစ္စမျိုးကိုဆွေးနွေးဖို့ဆိုတာဘရူနိုင်းကနိုင်ငံလည်းပဲသေဥ္စံမှန်နိုင်ငံဖြစ်နေတယ်တော့သူကဓမ္မကထလုပ်ပြီးကျင်းပဖို့ဆိုတာအတော်ခရင်တဲ့ကိစ္စပါဒါကြောင့်လည်းပဲအင်ဒိုနီးရှားလိုနိုင်ငံကတက်တက်ကြွကြွဆိုတာလွန်ပြန်ခီးသွားပြီးတော့ဖြစ်အောင်လုပ်ခဲ့လို့ထင်ပါတယ်။ဒါပထမထူးခြားခုတည်းဖြစ်ပါတယ်။နောက်ပြီးတော့ဆိုတာမတ်တင်ကြီးပြောသလိုပဲသူတို့ဘုံသဘောတူညီချက်ငါးရာသိအရေးကြီးပါတယ်။အာဆီယံရဲ့ဆုံးဖြတ်ချက် consensus ဆိုတဲ့ဘုံသဘောတူညီမှုရရင်ဘယ်လိုမှဆုံးဖြတ်ချက်မချနိုင်ပါဘူး။ဆိုတော့အခုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘုံသဘောတူညီချက်ငါးရာချပန်းနိုင်ခဲ့တယ်ဆိုတာလည်းပဲထူးခြားမှုတစ်ခုဖြစ်ပါတယ်။ဒီလိုထူးခြားရတာကလည်းပဲအာဆီယံဟာမြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးတော့အဓိကဖိအားပေးခံရတဲ့အဖွဲ့အစည်းဖြစ်ပါတယ်။ဒေသရင်းအဖွဲ့အစည်းဖြစ်တဲ့ခမရိုကဒီမိုကရေစီတရားဥပဒေစိုးမိုးရေးညီညာရေးပေါ်ဆောင်မယ်လို့ပြောထားတာဒေသရင်းမှာဘာမှမလုပ်ပါလားလူ့ဘုတ်တဝန်ရှိရဆိုပြီးတော့ကုလသမဂ္ဂပါဝင်နိုင်ငံတကာကတိုက်တွန်းဖိအားပေးကြတယ်။တရုတ်ကလည်းပဲအာဆီယံကိုပဲခြေရန်တင်ပြီးတော့တွန်းတင်ပေးခဲ့တာဖြစ်ပါတယ်။ဒါကြောင့်ဒီလိုအချိန်မှာကျင်းပနိုင်ခဲ့တာအာဆီယံအတွက်အထူးထူးခြားတဲ့ကိစ္စတရားလို့ဆိုရမှာဖြစ်ပါတယ်မသိဘူး။
ဟုတ်ကဲ့ရှင်အဲ့တော့ဒီအာဆီယံနိုင်ငံခေါင်းဆောင်တွေရဲ့ဘုံသဘောတူညီချက်၅ရပ်ရခဲ့တယ်ရခဲ့ပါတယ်အန်ကယ်ဆိုတော့ဒီဘုံသဘောတူညီချက်၅ရပ်နဲ့မြန်မာအကျပ်တဲဘလောက်ဖြည့်ရှင်းနိုင်ပါမလဲရှင်ဘလောက်ထိရောက်နိုင်ပါသလဲရှင
်သူတို့ရဲ့သဘောတူညီချက်ကိုကြည့်မယ်ဆိုရင်တော့မြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တဲ့ အနာသိမှုအဓိကဟာဒီကိစ္စဟာဆေးအနာသိမှုကြောင့်ဖြစ်လာတာပါရွေးကောက်တင်နောက်ထားတဲ့အဆွေအဝါဖြုတ်ချပြီးတော့အနာသိနေပေါ့လေသူတို့ကဘယ်လိုပဲဆက်စားပြီးတော့သုံးလုံးပြင်မဲ့ဒီကိစ္စကိုသူတို့လုံးဝဝေဖန်ထိပါခြင်းမရှိပါဘူးဒါ့အပြင်လမ်းပေါ်ထွက်ပြီးဆန္ဒပြတဲ့လူငယ်တွေကလေးလေးတွေအပါအဝင်အများအပြားသိဆုံးခဲ့ရတဲ့ဒီကိစ္စနဲ့ပတ်သက်လေတစုံတစားသူတို့ဝန်ထမ်းကြောင့်ဆုတောင်းကြောင့်လည်းဘာမှဖော်ပြထားခြင်းမရှိပါဘူးအဲဒီဆိုတော့သူတို့ရဲ့သဘောတူညီချက်ဆိုတာဟာ PRP တောင်းဆိုတာတဲ့သမန်သူရဲ့သဘောထားကိုဖော်ပြတဲ့သဘောထားကဖြစ်နေတာတွေ့ရပါတယ်။အဓိကအားနဲ့နေရာကတော့သူရဲ့သဘောတူညီချက်တွေထဲမှာ၅ရက်ထဲမှာကြီးလိုက်မယ်ဆိုရင်ပထမဆုံးဒီအဓိကအပြင်စပ်ဖြတ်မှုတွေကိုနှစ်ဖက်လုံးကအကြံဖက်မှုတွေကိုရရမယ်ဘာညာပြောထားရပေါ့လေ။ဆိုတော့တစ်ဖက်သက်မပြောဘူးသူကအာဏာပိုင်တွေဘက်ကလည်းနဲ့ကိုင်းဒီဇုံညွှန်ရေးတွေဘက်ကအကြံဖက်မှုအင်းအလွန်ကျုံသုံးဆွဲမှုကိုလုံးဝမပြောခဲ့ပါဘူး။အဲ့တခုလည်းစဉ်းစားကြရဖြစ်ပါတယ်။နောက်ပြီးတော့ဆွေးနွေးဖို့ဆိုတာသူတို့ပြောထားတဲ့နောက်ပိုင်းမှာချက်သုံးမှတင်တယ်ဆွေးနွေးညီနိုင်ဖို့ဆွေးနွေးညီနိုင်ဖို့ဆိုတော့ဘယ်သူနဲ့ညီနိုင်မှလဲနိုင်ငံရေးကောင်းဆောင်တွေချင်းချင်းခံရပြီးတော့လှုပ်ပေးပါလို့မပြောဘူးဆိုတော့လူတယောက်ကိုကျွန်းနေတုထားပြီးတော့မင်းနဲ့ကဆွေးနွေးမယ်ဆိုဘယ်ဖြစ်မလဲအဲ့ဒီဟာတွေကအဲ့အာဏာချက်တွေဖြစ်လေတော့အဓိကဒီချက်တွေကိုကြည့်ရင်ပဲတိတ်ထောက်နိုင်ပါမလားဆိုတာကတော့စံပြရှိရာတောက်မှလည်းမသိဘူ
းဟုတ်ကဲ့ပါရှင်အဲ့တော့ဒီဘုံသဘောတူညီချက်တွေကရောပြည့်စုံပါသလားရှင်အငယ်ပါတဲ့ပါတိုက်တဲ့အချက်တွေအားလုံးပါပါရလားရှင်
အဓိကဆိုတော့ကျွန်တော်ပြောခဲ့တဲ့ဟာနဲ့ဆက်နွယ်ပြီးတော့ပြောရမယ့်ကိစ္စဖြစ်ပါတယ်။အဓိကအားဖြင့်အနာသိမ့်ထားတာအခုဆေးဆုံးခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တစုံတစားပြစ်တင်ဝေဖန်တာမဟုတ်တော့မှပါလေ။ဒီကိစ္စအတွက်သူတို့ဝန်းနေတယ်ဆိုတာကိုတော့သူပြောရမှာပေါ့။အဲ့ဒါဖော်ပြတဲ့နေလို့ထင်ပါတယ်။ကျွန်တော်အဲ့ဒီတစ်ခုလည်းမပါဘူး။ဒုတိယတစ်ချက်ကတော့ဗာလဲဆိုလို့ရှိရင်အဲ့ဒီထိမ့်သိမ့်ခံနေရတဲ့နိုင်ငံရေးသမားတွေကိုလွှတ်ပေးဖို့အထူးသဖြင့်အဓိကဆွေးနွေးဖို့ရခင်ဆွေးနွေးခေါင်းဆောင်တွေဒေါက်တာဆန်းစုကြည်တို့သမ္မတဝင်းမြင့်တို့ကျုပ်ပြောဆိုတာလုံးဝမပါတော့သူတို့တရားချက်မှာဆွေးနွေးဖို့ဆိုတာဘယ်သူနဲ့ဆွေးနွေးရမှာလဲဆိုတာအဓိကအားနည်းချက်ဖြစ်နေပါတယ်သူတို့ကဒါအာဆီယံကုစတဲ့လွှတ်ပါလို့ပြောတဲ့ကိစ္စအာဆီယံကုစတဲ့ကိုသူတို့လက်ခံနိုင်ပါတယ်အဲ့ဟာဘာကြောင့်လဲဆိုတော့အာဆီယံကုစတဲ့ဟာကုလသမဂ္ဂကုစတဲ့ထက်အများကြီးဆက်စားတယ်ကုလသမဂ္ဂကုစတဲ့တို့အနောက်နိုင်ငံတွေကကုစတဲ့တို့အမေရိကန်ကုစတဲ့တို့လာရင်တော့သူတို့ဒါရသစခန်းနဲ့ပြန်ပစ္စည်းလေးဂေးပြပြောမှာပဲသူကပြင်းပြထန်တာဟာဘယ်လိုဖြစ်စင်လဲဘယ်လိုဖြစ်စင်လဲပြောမှာအာဆီယံဟာဘယ်တော့မှမပြောပါဘူးအဓိကအဖြစ်ခိုင်းပြင်းနေမှာဖြစ်ပျက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပဲစဉ်းစားကြည့်ပါဒုက္ခသည်ထွက်ပြရတဲ့ကိစ္စဒီဘက်နိုင်ငံတွေကကိုယ်စားတွေကအများကြီးပြင်းပြထန်တာပြောတယ်အာဆီယံကိုယ်စားလက်ခံလိုက်တဲ့အခါအာဆီယံအဖွဲ့ရဲ့ပြောကြားချက်ကတော့သိပြီးတော့ပြင်းပြထန်တာမရှိတဲ့အတွက်မြန်မာအတွက်ခံတာတယ်ဆိုတော့အခုအာဆီယံကိုကိုယ်စားကိုလက်ခံမယ်ဆိုရလဲပဲဒါဗိုလ်ချုပ်မြင့်မအောင်ဟန်ရဲ့ဘက်တွက်နိုင်ပါတယ်ဒါခန္ဓာဆုံးကိုယ်စားသားဖြစ်မယ်ဆိုပြီးတော့ဒါလက်ခံလိုက်တာတောင်းလို့ဆိုတဲ့သဘောသာဖြစ်ပါတယ်ဆိုတော့တကယ်တမ်းဘလောက်အောက်ကိုကြရတယ်ဆိုတော့အဲ့ဒါတွေကိုပြည်သူလူထုအဓိကအဖြစ်မြန်မာပြည်သူအများစုဒီမိုကရေစီလိုချင်တဲ့ပြည်သူတွေဆီယနာရှင်စနစ်ကိုဆန့်ကျင်တဲ့လူထုရဲ့ support တွေညီချင်းချင်းမှုကိုရပါမလားဆိုတာအရေးကြီးပါတယ်အဲ့ဒါကိုမရနိုင်ဘူးဆိုရင်တော့သိအောက်ကိုလောက်တဲ့support တွေမှုတွေလို့ဆိုနိုင်ဖို့ခက်ခဲပါလိမ့်မယ်မသိဘူး
ဟုတ်ကဲ့အင်ကဲနောက်တစ်ခုကတော့ဒီတရုတ်ဘက်ကလည်းမြန်မာကိစ္စကိုအာဆီယံနီးလန်းနဲ့ဖြေရှင်းဖို့ဆိုပြီးတော့တွန်းတွန်းတိုက်တိုက်ပြောနေတာရှိပါတယ်အင်ကဲနောက်တစ်ခုကကုလသမဂ္ဂလုံခြုံရေးကောင်စီကလည်းကုလသမဂ္ဂအတွင်းမှုချုပ်ဘက်ကလည်းဒီဟာကိုအတော်လေးမျှော်လင့်တဲ့သဘောမျိုးပြောထားတာရှိပါတယ်ဆိုတော့အခုအာဆီယံခေါင်းဆောင်တွေရဲ့ဘုံသဘောတူညီချက်အာဆီယံရဲ့ဘုံသဘောတူညီချက်အပေါ်မှာတရုတ်နဲ့နိုင်ငံတကာဘက်ကလက်ခံလာနိုင်ချေရောရှိပါသလားရှင်
မောင်စုံတရုတ်ကိုပြောမယ်ဆိုရင်တော့တရုတ်ကလက်ခံလာနိုင်တဲ့သဘောရှိပါတယ်။အာဆီယံဟာစိုးရွားကပြောသလိုအနာသိမ့်တာတွေပါတယ်တပြတ်မှုတွေစူးစိုးရွားဖြစ်ခဲ့တာတွေကိုဆုံးဖြတ်ထားတာမရှိတော့တရုတ်ကလည်းပဲသူတို့ပြောချင်တဲ့ line နဲ့တစ် line နဲ့ဖြစ်နေတယ်ဆိုသဘောတွေ့ရပါလိမ့်မယ်။တရုတ်တင်မကပါဘူးဒေသတွင်းအင်အားကြီးနိုင်ငံတွေဖြစ်ရတဲ့ဂျပန်တို့အိန္ဒိယတို့လည်းပဲဒီသဘောထားမျိုးခက်ဆင်တင်ပဲသွားလိမ့်မယ်လို့ထင်ပါတယ်။သိပြင်းပြင်းထန်ထန်မပြောဘဲနဲ့ဒါအပြော့ဆွဲနဲ့သူတို့လူလူရအောင်ရမလားအထူးသဖြင့်တရုတ်ဆိုလို့ရှိရင်မြန်မာနိုင်ငံမြန်မာစီးပွားရေးအကျိုးစီးပွားရေးတဲ့အများကြီးရှိတယ်ဒါကိုသူဘယ်လိုမှအထိခိုက်မခံချင်ပါဘူးဆိုတော့မြန်မာနိုင်ငံမှာတစ်ဖက်ကိုပုတ်ခတ်ပြီးတော့တစ်ဖက်ကိုအသာပြေတဲ့ပုံစံမျိုးတရုတ်လုံးမှမဟုတ်ပါဘူးဒါအပြင်တရုတ်ဟာမြန်မာနိုင်ငံရဲ့တိုင်းရင်းသားဒဏ္ဍာရီအင်အားစုတွေအပေါ်မှာအများကြီးအော်ရဖော်မထားတဲ့ဟာဖြစ်ပါတယ်ဆိုတော့တရုတ်အနေနဲ့ အဲ့ဒီအင်အားစုတွေကိုအဖြစ်အပျက်လုပ်ပြီးတော့ပေါ့လေမြန်မာနိုင်ငံအစိုးရဘက်မှာကစားနိုင်ငံလည်းရှိပါတယ်ဆိုတော့တရုတ်ကတော့အာဆီယံဒီလမ်းကြောင်းကိုခင်းပေးလိုက်တာပဲသူတို့တော်တော်ကောင်းတယ်အာဆီယံနဲ့ရှေ့မတွေ့နိုင်ရင်သူကနောက်တစ်ဆင့်တက်ဖို့အတွက်သူဝင်ကောင်းဝင်လာမယ်ပေါ့လေအစိုးရတက်ပို့ပြီးတော့လမ်းပွင့်သွားစေတဲ့ကိစ္စလည်းဖြစ်မယ်လို့ထင်ပါတယ်ဆိုတော့ကျန်တဲ့အနောက်နိုင်ငံဒီမိုကရေစီနိုင်ငံတွေဘက်ကကြည့်ရင်တော့သူတို့ရဲ့ညွန်မှန်းချက်ဟာတော့တင်မကပါဘူးဒီဟာလည်းပို့ပြီးဖြစ်စေချင်ပါလိမ့်မယ်သူတို့လည်းပဲသူတို့ပြောထားတဲ့အတိုင်းအာဆီယံကခေါ်ယူလုပ်ပေးရဆိုတာကိုအာဆီယံကသူတို့စကားကိုနားထောင်တာပဲသူတို့ပြောတာကိုလိုက်နာတာပဲလို့တော့ယူဆကောင်းယူဆနိုင်စရာရှိပါတယ်။ဒါပေမဲ့လည်းဒီဘက်ကဖိအားပေးမှုတွေကတော့အာဆီယံရဲ့ကူညီဖို့ဆိုတဲ့ဒီစကားပြောနေဆောင်နေတော့ပြန်ပြီးတော့ရောပါသွားလိမ့်မယ်လို့မျှော်လင့်နေကြမရှိပါဘူးခင်ဗျာ
။ဟုတ်ကဲ့ပါရှင်။အဲ့တော့ဒီအခုအာဆီယံဆွေးနွေးပွဲကနေထွက်လာတဲ့ဘုံသဘောတူညီချက်၅ရက်အာဆီယံရဲ့မြန်မာရေးဆွေးနွေးပွဲမှာဆိုလို့ရှင်လေဒါအနာသိစစ်တပ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုချင်းမြောက်လှိုင်ကိုတိုင်တက်တာပေါ့နော်ဆိုတော့ဒီဆွေးနွေးပွဲကဒီအနာသိစစ်ကောင်စီရဲ့အကျိုးအမြတ်ပိုရှိဈေးသလားဒါမှမဟုတ် NUG National Unity Government ဆိုပြီးတော့ဒီဘက်ကပို့ပြီးတော့အကျိုးအမြတ်ရှိစေပါသလားဘသူတွေအမျက်ထွက်သွားပါလဲရှင်အန်ကယ်ဂျီဟာကတော်တော်ဒါမြန်မာပြည်သူတွေလည်းအဲတော်လေးစိတ်ဝင်စားကြမယ်ဖြစ်ပါတယ်အန်ကယ်
လုံးဝသားဝိုင်းတစ်ခုလိုချက်ချင်းအထုနိုင်ကိုပြီးကြနိုင်ဖို့လွယ်တဲ့ကိစ္စတော့မဟုတ်ဘူးထင်ပါတယ်။သို့တော်လည်းပဲလောလောဆယ်မှာကြည့်ရတာကဗိုလ်ချုပ်မှုကြီးမရောက်နိုင်တဲ့အတွက်အသက်ရှူပေါက်ထပ်ပေါက်ရသွားတယ်လို့ပြောလို့ရပါတယ်။ဘာကြောင့်လဲဆိုရင်သူကနိုင်ငံတွေမှာနေပြီးတော့ပြည်ပကဝိုင်းပြောနေကြတာကိုသူကနားမထောင်ဘူး။ထော်လကနန်လုံနေတင်းခံနေရလို့ပဲယူဆနိုင်တဲ့အခြေအနေအားသူလွတ်မြောက်သွားပါတယ်။အာဆီယံကအထူးအရေးပေါ်အစည်းအဝေးလုပ်မယ်ဆိုတဲ့ကိစ္စကိုသူကိုယ်တိုင်ဒီအစားတော့နိုင်ငံကြီးဝန်ကြီးတွေပါတချို့ဆိုလွှတ်ကြရပါတယ်တချို့နိုင်ငံတွေဖိလစ်ပိန်းတို့ထိုင်းတို့ဆိုလို့ရှိရင်လာအိုဆိုသူကသူကိုယ်တိုင်သွားပြီးတော့တက်တယ်ရင်ဆိုင်တယ်ဆိုရတော့ဒါနိုင်ငံတကာရဲ့ဖိအားကိုသူကလိုက်စရာလက်ခံမှုရှိတယ်ဆိုတဲ့သဘောပြသရောက်ပါတယ်ဆိုတော့သူကအများကြီးထပ်ပေါက်ရသွားပါတယ်နောက်ပြီးတော့အာဆီယံဘက်ကလွှတ်မဲ့ကိုယ်စားလှယ်ကိုလည်းပဲသူကလက်ခံနိုင်တယ်လို့စင်ကာပူနိုင်ငံကြီးစင်ကာပူဝန်ကြီးချုပ်ကပြောတာကိုတွေ့ရပါတယ်ဆိုတော့အဲ့ဒီဟာလည်းပဲသူတက်ထပ်ပေါက်ပါပဲဆောစောကပြောခဲ့တယ်လို့အာဆီယံကိုယ်စားလှယ်လာပြီးဆွေးနွေးတာသူတက်သိပ်ပြီးတော့ပြင်းပြင်းထန်ထန်ကြီးမားတဲ့ဖိအားနဲ့ရင်ဆိုင်ရနိုင်ကြမရှိပါဘူးသူအာဆီယံဟာသူရင်းတံခေါ်ရဖြစ်အောင်သူကပြောယူလို့ရမယ်ဆိုပြီးသူကညွှန်မှတ်နိုင်ပါတယ်နောက်ပြီးသူတက်အချင်းဆွဲလို့ရတော့တာပေါ့မသိလိတကယ်တော့သူတို့အစားတော့တစ်နှစ်တွင်မှလုပ်ပေးပါမယ်လို့ပြောတယ်ဒါပေမဲ့အခုပဲ3လရှိလာခဲ့ပြီဖြစ်တော့အာဆီယံကိုယ်စားလှုပ်ဖို့ကဘယ်လောက်စီကြမှာစီစဉ်နိုင်မှာလဲဘယ်တော့လှုပ်ဖြစ်မှာလဲအဲ့ဒါတွေးမှညှိနှိုင်းမှာ ਨੇ ဒရုန်းနဲ့ကိုထုံသွားမှာဖြစ်ပါတယ်ဆိုတော့ဒီဟာကိုသူကအချိန်ပို့ပြီးတော့ဆွဲပြီးကစားနိုင်တဲ့အချိန်လည်းရသွားမှာဖြစ်ပါတယ်ဆိုတော့ဒီအမျိုးသားညီညွတ်ရေးအစိုးရပေါ့နော် National Unity Government အဲ့ဒီကတော့သူတို့မျှော်မှန်းချက်ကတော့ဘယ်လောက်ထိခြားတယ်လဲသူတို့ရဲ့ကိုယ်စားလှယ်ဖြစ်တဲ့ဒေါက်တာဆာဆာကတော့အခုအာဆီယံရဲ့ဒီသုံးချက်ချက်သဘောတူညီမှုကရကိုကျိုးဆိုးတယ်လို့အကြံဉာဏ်အဖြစ်ကျွန်တော်သိရပါတယ်ဘယ်လောက်ထိဆိုင်ဆိုင်မှာမှာအထူးကျိုးဆိုးလဲအလေးနဲ့ထားကျိုးဆိုးလဲဆိုတော့ကျွန်တော်မသိနိုင်ပါဘူးကျိုးဆိုးတယ်ဆွဲသဘောကတော့တောင်းပါတယ်သို့တော်လည်းပဲသူတို့လူချင်းတဲ့အတိုင်းဒါရပါမလားသူတို့ဟာအာဆီယံတောင်းဆိုချက်ထဲမှာကတော့တင်ပြချက်ထဲမှာကတော့အရက်ဖက်နဲ့ဆွေးနွေးဖို့ပါလေပါတယ်ဆိုတော့သူတို့ဟာစစ်ကောင်စီနဲ့ဧဝင်ဆွေးအာဆီယံကိုအမှုထားပြီးတော့ဆွေးနွေးခွင့်ရမလားရလာမယ်ဆိုရင်တော့မဆိုးဘူးလို့ပြောနိုင်ပါတယ်။ဒါပဲပြောပြောသူတို့နဲ့တန်းတူထားပြီးဆွေးနွေးခွင့်ရမယ်။ဒါပေမဲ့သူတို့အဓိကပြန်သူတို့ကိုယ်စားပြုလို့ရမလားဒေါန်ဆန်းစုကြည်ပါပဲနဲ့ဆိုတာလည်းပဲမေးစရာဖြစ်ပါတယ်။ဆိုတော့အဓိကသူတို့ဘက်ကရအောင်တောင်းဆိုရဖို့ကတော့အ ਨੇ ဆုံးခေါင်းဆောင်တွေကိုလှုပ်ပေးဖို့တောင်းဆိုပြီးမှသာချင်းဆွေးနွေးမယ်ဆိုရင်သူတို့ဘက်ကလည်းပဲအကျိုးအမြတ်အနိုင်ငယ်ရရှိနိုင်လို့ယူဆရပါတယ်။အထူးသဖြင့်အရေးကြီးတာပြည်သူအတွက်ဘယ်လောက်အကျိုးရှိသလဲ။အခုဆိုရင်ပြည်သူအတွက်အကျိုးအတော်ရုပ်ခဲ့ပါပြီ။သမိုင်းမှာဆူယုစကားရှိပါတယ်။သမိုင်းမှာတစ်ချက်မှားခဲ့ရင်နောက်လာနောက်တော့တစ်ဆက်လိုက်လို့မပြီးတော့ဘူးဆိုတာအဲမသိအမှန်ညာပါတယ်။မြန်မာနိုင်ငံမှာ58 60နှစ်ဘုဒ္ဓနေဝင်အနာသိမ့်လိုက်ရဲ့တစ်ချက်အမှားဟာအခုနှစ်ပေါင်း60ကျော်လာခဲ့ပါပြီ။ရာစုရဲ့လွန်ခဲ့ပြီ။အဖက်ဆယ်လို့မရနိုင်သေးပါဘူး။ဆိုတော့ဒီအမှားကိုအခုလည်းပဲထက်ကထက်ကမှားနေကြခြင်းအဖြစ်နောက်မျိုးဆက်တွေလည်းပဲအများကြီးအခုစေကောင်းဆောင်တွေရဲ့သာသမီမြင့်မြင့်မျိုးဆက်တွေလည်းပဲဒီတန်းကလွတ်ချင်မှလွတ်မှာပါ။ဒီလိုပဲစစ်ပြီးသွားမှာဖြစ်ပါတယ်ဆိုတော့ပြည်သူလူထုရဲ့ဒါပြည်သူတွေဒုက္ခကလွတ်မြောက်နိုင်မှသာလျှင်ပြည်သူတွေအတွက်အမျက်ထွက်မယ်အစာစီးရမယ်လို့ပြောရမယ်ဆိုရင်တော့ဒီဟာအရှုံးနိုင်မှုကျူတန်လို့တွက်ချက်လို့မရသေးဘူးအတော့ကိုအချိန်ကြာဆောင်ရရဦးမယ်ကိစ္စဖြစ်တယ်လို့ပြောရမယ်ထင်ပါတယ်မသိဘူ
းဟုတ်ကဲ့ပါရှင်အင်ကယ်ဦးချော်စံသာအထူးပဲကျေးဇူးတင်ပါတယ်ရှင်အင်ကယ
်ရပါတယ်မသိဘူးရှင်ပါ
ချင်းရှားတဲ့လူခွင့်ရလှူရှားသူဦးအောင်မျိုးမင်းကတော့အာဆီယံဖွဲ့ကြီးရဲ့အတိုင်းအတာအရအခုလိုမြန်မာအရေးအထူးစည်းဝေးဆောင်ရွက်မှုကထူးခြားတယ်လို့ရှုမြင်ပေမဲ့လည်းအာဆီယံရဲ့တိုက်တွန်းဆောင်ရွက်ချက်ကမြန်မာပဋိပက္ခဖြည့်ဆည်းရေးမှာထိရောက်မှုရှိပါမလားဆိုတဲ့အပေါ်မှာတန်တရားရှိနေသူပါဦးအောင်မျိုးမင်းကိုလည်းဆက်သွယ်မေးမြန်းထားပါတယ်ရှင်
ကျွန်တော်တို့ဒီအာဆီယံထုတ်ပြန်ချက်မှာတောင်းဆိုရဲဆိုရဲပါတယ်။ဒါပေမဲ့တောင်းဆိုမယ်ဆိုလို့ရှိရင်ဘယ်လိုမျိုးအချိန်မျိုးမှာဘယ်လောက်ထိနောက်ဆုံးထားပြီးတောင်းဆိုမလဲဆိုတဲ့တတ်မှတ်ချက်ကျွန်တော်တို့မပါဘူး။နောက်တစ်ခါမဖြစ်မနေတောင်းဆိုမယ်ဆိုတဲ့လေတံမျိုးအဲဒီခေါ်အားပေါ့နော်။ဒီစကလုံးရဲ့အလေးနဲ့ပုံစံမျိုးလည်းမပါဘူး။မပါတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဒီတောင်းဆိုချက်ကဟိုလုံပါတယ်ငါတို့ဘက်ကအာဆီယံဘက်ကတော့တက်နိုင်နေလုံနေပါတယ်ဆက်လက်ပြီးတော့လည်းလုံနေပါမယ်ဆိုရဲအချိန်ဆွဲတဲ့နီးဗျူဟာတွေကိုရောက်ရှိသွားမှကျွန်တော်ရမ်းစိုးရိမ်ပါတယ်။ဘာကြောင့်လဲဆိုတော့ဒါမျိုးအချိန်ဆွဲထားတဲ့ခါမှာကျွန်တော်တို့ကလမ်းညွန်မြေပုံလိုပဲအရင်တော့ဆွဲခဲ့တဲ့ဒီလမ်းပြမြေပုံလိုပဲနှစ်ပေါင်းများကြီးကြာသွားနိုင်တယ်။အစ်စ်နေအများကြီးကြာသွားနိုင်တယ်။တစ်ချိန်တည်းမှာပဲတခြားသောနိုင်ငံတကာရဲ့ဟိုအရေးကြီးဆောင်ရွက်မှုတွေကအာဆီယံလုံနေတယ်မင်းတို့ဝင်စရာမလိုဘူးဆိုရဲပုံစံမျိုးနဲ့သွားနိုင်တဲ့အရာမျိုးဖြစ်တဲ့အတွက်အချိန်ကြာလေးပြည်သူနာလေးပါအဲ့တော့အချိန်ဆွဲတဲ့ပုံစံမျိုးနဲ့အကြောင်းပြလို့ကောင်းအောင်လှုပ်ဆောင်တဲ့ပုံစံမျိုးမဖြစ်ဖို့အတွက်အလေးနဲ့တိုက်တွန်းပါတယ်ဒီကိစ္စရဲ့လက်ွက်ထဲမှာလည်းတတိထားပြီးတော့ကျွန်တော်တို့ဟိုစဉ်းစားဆင်ခြင်မှုလိုအပ်ပါတယ
်အခုဒီအာဆီယံထုတ်ပြန်ချက်မှာပထမဆုံးကတော့ဒါအကြမ်းဖက်တာတွေရပ်ဖို့ဆိုပြီးတော့သူတို့ကပြောထားပါတယ်ဆိုတော့ဟိုဒီအခုဒီစစ်တပ်ကနေပြီးတော့ဒီငြိမ်းချမ်းစွာဆန္ဒပြသူတွေကိုအကြောင်းမဲ့ပေါ့နော်ဖြိုခွင်းနေတာလမ်းပေါ်မထွက်ရတဲ့အခြေအနေမျိုးထိရိုက်နေတာဒီအဆုံးသတ်သွားနိုင်မဲ့ဟိုလမ်းစားပါလားရှင်ဥအောင်မျိုးမင်းဘယ်လိုမြင်ပါလဲ
ကျွန်တော်ကတော့ဒီလိုမျိုးသူ့ရဲ့ပြောကြားချက်ကလက်ရှိအခြေအနေနဲ့မထင်ဟပ်ဘူးထင်တယ်။လက်ရှိအခြေအနေကိုနားမလည်ဘဲနဲ့ပြောထားတဲ့ပုံစံတစ်ခုကဘယ်တော့မှအဖြေကိုဖော်နိုင်မှာမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့အခုအချိန်မှာကျွန်တော်တို့ကဒီပြည်သူနဲ့ဒီစစ်တပ်နဲ့ကြားထဲမှာအကြမ်းဖက်တာဘယ်သူလဲဆိုတာသဘောပေါက်ဖို့လိုအပ်တယ်။ပြည်သူတွေကအကြမ်းဖက်တဲ့သူမဟုတ်ပါဘူး။ပြည်သူတွေကဒီအသက်ကိုရင်းပြီးတော့အကြမ်းဖက်တာကိုခံနေရတဲ့သူတွေပဲဖြစ်ပါတယ်။လက်ရှိကျွန်တော်တို့ကြုံတွေ့နေရတဲ့တပ်ဖြတ်မှုတွေလူရဲမှုတွေထောင်ထဲမှာနှိပ်စက်မှုကြောင့်ဖြစ်နေတာအဲ့ဒါကစစ်တပ်ကအကြမ်းဖက်တာပါ။ပြည်သူတွေကအကြမ်းဖက်တာမဟုတ်တဲ့အတွက်နှစ်ဖက်လုံးအကြမ်းဖက်မှုရတမှုအတွက်ပြောကြားခြင်းကိုယ်တိုင်ကလွဲမှားနေတဲ့ကောက်ချက်ဖြစ်တယ်။လွဲမှားနေတဲ့ကောက်ချက်ကိုအခြေခံပြီးတော့ပြောဆိုမှုကလည်းဘလို့မှမှန်ကန်တဲ့လမ်းကြောင်းကိုသွားနိုင်မှာမဟုတ်ဘူးဆိုတာကျွန်တော်တင်ပြချင်ပါတယ်
။ဟုတ်ကဲ့။အဲ့တော့အခုလက်ရှိဖြစ်နေတာကဒါပြည်သူတွေဘက်ကလည်းဒါသူတို့ရဲ့စိုးရိမ်ချက်နဲ့သူတို့တိုက်ခိုက်နေတာမျိုးတွေရှိပါတယ်ဒါလက်လုံးဟိုတူမီလိုဟာမျိုးနဲ့ပေါ့နော်နောက်တစ်ခါဒီလိုအတားအဆီးတွေဒါလည်းဒါစစ်တပ်ဖက်ကဝင်ပြီးတော့သူတို့ဖမ်းမှာရိုက်နှက်မှာစိုးရိမ်ချက်ချက်ဖြစ်လာတယ်လို့လည်းပြောလို့ရပါတယ်ဆိုတော့ဒီလိုအကြမ်းဖက်မှုမျိုးတွေမရှိတော့ဘဲနဲ့ငြင်းငြင်းချင်းချင်းဆန္ဒပြပွဲမျိုးများဖြစ်လာနိုင်မလားရှင်အခုအခြေညာချက်ကိုစစ်တပ်ဖက်ကဘလောက်ဟိုနားထောင်မယ်လို့ဥအောင်မျိုးမင်းထင်ပါတယ်
ဒီလိုမျိုးတောင်းဆိုချက်အခုလိုမျိုးထုတ်ပြန်ချက်ကိုစီးဝေးလာတက်တဲ့စေအုပ်စုခေါင်းဆောင်ငါနေပါမဒီစီရာပြောသွားတာမရှိဘူး။လိုက်နာပါမယ်လည်းမပြောဘူး။မလိုက်နာပါမယ်လည်းမပြောသွားဘူး။အဲ့ဒီအချက်ကကျွန်တော်တို့အတွက်ဟိုဘလုံမျိုးနီးနဲ့ရက်တက်မလဲဆိုရဲမိကုန်းကိုအများကြီးဖြစ်စေပါတယ်။ဘာကြောင့်လဲဆိုတော့တကယ်လို့ဒါခုနလိုညင်းညင်းကြက်ကြက်နဲ့ဖြည့်ရှင်းစရာဖြည့်ရှင်းခြင်းနဲ့စိတ်ထမျိုးရှိရင်အခုလိုမျိုးအာနာသိမ့်တာလည်းရှိမှာမဟုတ်ဘူး။ညင်းညင်းကြက်ကြက်နဲ့ဖြည့်ရှင်းမယ်ဆိုတဲ့ဆန္ဒရှိရင်အစိုးရတွေကဒါကိုလှုပ်ဆောင်မှမယ်ဆိုတော့ကတိတွေပေးပြီးတော့ဖြစ်နိုင်တဲ့လမ်းကြောင်းကိုသွားမယ်သဘောမျိုးရှိပါတယ်။ဒါပေမဲ့ရေးရသေးကြတဲ့အဖြေလည်းမပေးဘူး။နောက်တစ်ခါဒီလိုမျိုးလှုပ်ဆောင်မယ်ဆိုတဲ့ဟာကိုအချိန်ကာလတစ်ခုရသတ်မှတ်ပြီးတော့ဒီဘက်ကတောင်းဆိုမှုလည်းမရှိတဲ့အတွက်ဟိုရက်တမ်းမှုအတွက်ကတော့ပြောတာပြောတယ်တကယ်တမ်းကျွန်တော်တို့ပေါ်ဆောင်နိုင်မှုအတွက်မတိကျမီရာတော့ဒါကတော့ရှင်းပါတယ်ဗ
ျဟုတ်ကဲ့ရှင်ဥောမျိုးမြအဲ့တော့ခုနကဒီ NUG ဘက်ကဒေါက်တာဆာဆာတို့ကတော့ဒီထုတ်ပြန်ချက်ကိုကြိုးဆိုတယ်ဆိုတဲ့သဘောမျိုးသူတို့ဘက်ကထုတ်ထားတာတွေ့ပါတယ်ဆိုတော့ဒီထုတ်ပြန်ချက်မှာအပြုသဘောဆောင်ပေါ့နော်လက်ရှိဒီဆီယနာတိမ့်မှုကြောင့်ဖြစ်လာရတဲ့အကြမ်းဖက်မှုတွေလူပေါင်း900ကျော်တေဆုံးခဲ့တဲ့အကြမ်းဖက်မှုတွေကနေဟိုပြည်လဲလာမဲ့လမ်းစာမျိုးများဖြစ်လာပါသလားဥောက်မျိုးမင်းဒီထုတ်ပြန်ချက်အာဆီယံရဲ့ဆွေးနွေးပွဲရလက်ကနေပြီးတော့အပြုသဘောဗာမြတ်တွေ့ပါတယ်ရှင
်အပြုသဘောကတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူတို့အနေနဲ့ဒီလောက်ထိထွက်ပေါ်လာတယ်ဆိုတာအာဆီယံရဲ့စံချိန်ရဆိုတော့မစိုးဘူးလို့ပြောလို့ရတယ် ဒါပေမဲ့ကျွန်တော်တို့ဘာတွေ့ရလဲဆိုတော့အရင်တုန်းကဒီဘရူနိုင်းကနေထုတ်ပြန်ခဲ့တဲ့ကြေညာချက်မတိုင်ခင်မှာထုတ်ပြန်ခဲ့တဲ့စင်ကာပူမလေးရှားအင်ဒိုနီးရှားသူတို့ရဲ့ထုတ်ပြန်ချက်တွေကပို့ပြီးတော့ဟိုဒီကက်ပို့ပြီးတော့ဟိုစကလုံးရသုံးနှုတ်တာပို့ပြီးတော့ထိရောက်တယ်ပို့ပြီးတော့ဒါဟိုလေးနဲ့တယ်ပေါ့ဒါပေမဲ့နောက်ပိုင်းမှာစကလုံးလျှော့သွားတယ်အဲ့ဒီအချက်တစ်ခုကကျွန်တော်တို့အာဆီယံအတွင်းမှာဟိုရက်တိချက်တွေမတူတဲ့နိုင်ငံတွေရှိနေတယ်ဆိုတဲ့အချက်ဖြစ်တယ်အဲ့တော့ဒီလိုမျိုးကိစ္စမှာကျွန်တော်တို့ကအာဆီယံအဖွဲ့ကိုကိုစားပြုပြီးထုတ်တဲ့ဟာကကြီးညာချက်သက်သက်ထုတ်တဲ့သဘောမျိုးပဲဆိုတဲ့အဲ့လိုမျိုးခံယူချက်ဆိုတော့ဒါအောင်မြင်တယ်လို့ပြောလို့ရတယ်ဒါပေမဲ့ကျွန်တော်တို့လိုချင်တဲ့ကိစ္စတစ်ခုကကြီးညာချက်ပဲထုတ်ပြီးတော့နောက်ကနောက်ဆက်တွဲလှုပ်ဆောင်မှုတွေနော်အရေးယူဆောင်ရွက်မှုပြောင်းလဲမှုတွေအမှန်တကယ်လုပ်ဆောင်မှုမရှိလို့ရှင်တော့ဒါကအာဆီယံစက္ကူကြားကနေထုတ်တဲ့နောက်ထပ်စက္ကူဖြူထုတ်ပြန်ကြေညာချက်ပဲဖြစ်မယ်အဲ့ဒါတော့ကျွန်တော်စိုးရိမ်ပါတယ
်ဟုတ်ကဲ့အဲ့တော့သူတို့ထုတ်ပြန်ချက်တန်းမှာနံပါတ်3အချက်ပေါ့နော်အဲသူတို့ကနေပြီးတော့ဂျားဝင်ပြီးတော့ဒါစစ်ဆက်ဆွေးနွေးရေးလမ်းကြောင်းဖြစ်လာဖို့ဟိုလုပ်မယ်ဆိုတဲ့ဟာအပေါ်မှာရောဥအောင်မျိုးမင်းဒါဘလောက်များမျှော်လင့်ချက်ရှိပါသလဲရှင်တကယ်ပဲဟိုစိတ်ဆက်ဆွေးနွေးမယ်ဆိုတော့ဘသူတွေနဲ့ဘသူတွေစိတ်ဆက်မလဲဆိုတာတော့မပါဘူးပေါ့เนาะဒါပေမဲ့ဟိုဆွေးနွေးအဖြေရှာရေးဆိုတာမျိုးကရောဖြစ်လာနိုင်ပါသလားအလားအမျှော်လင့်ချက်ဘယ်လောက်ရှိပါလဲ
စိတ်ဆက်ဆွေးနွေးဖို့အတွက်ဘယ်လောက်ထိသူတို့ကစိတ်ဆက်ဆွေးနွေးမှုလုပ်နိုင်မလဲနောက်တစ်ခါစိတ်ဆက်ဆွေးနွေးမှုကိုပါဝင်တဲ့ဟိုဘက်တီးရောဘယ်လောက်ထိတရားကိုလေးစားလိုက်နိုင်မလဲဆိုတဲ့အချက်ပေါ်မှာတော့အများကြီးမူတည်ပါတယ်ဒီကိစ္စတစ်ခုနဲ့ဟိုထုတ်ပြန်ချက်တစ်ခုနဲ့တော့ကျွန်တော်တို့ကဖြစ်နိုင်လားမဖြစ်နိုင်ဘူးလားကျွန်တော်ပြောလို့မရအောင်နောက်တစ်ခါစိတ်ဆက်ဆွေးနွေးမှုလုပ်ဆောင်မယ်ဆိုရင်ကျွန်တော်တို့အနေနဲ့ကဒီတက်မတော်စစ်တက်နယ်ပဲကျွန်တော်တွေ့ပြီးတော့စိတ်ဆက်လို့မရဘူးဗျကျွန်တော်တို့ဒီမှာအခုချိန်မှာဖန်ဆီးခံထိထားတဲ့ကျွန်တော်တို့ပြည်သူရှိတယ်နိုင်ငံရေးကောင်းဆောင်ရှိသူတို့ကိုမလွတ်မချင်းဆွေးဆက်ဆွေးနွေးဖို့တကတော့ကျွန်တော်တို့ဖြစ်လာမှာမဟုတ်ဘာကြောင့်လဲဆိုတော့ဆွေးဆက်ဆွေးနွေးမှုကယုံကြည်မှုပါမူတည်ပါတယ်တော့ပြည်သူလူထုကိုဖန်ဆီးထားတာတွေနှိမ့်ဆက်ထားတာမရမချင်းဆွေးဆက်ဆွေးနွေးရဲ့စပွဲဝိုင်းကိုသွားနိုင်ဖို့ယုံကြည်ချက်ကရှိမှာမဟုတ်ယုံကြည်ချက်မရှိဘဲနဲ့ဒီလာခဲ့ကြစကားပြောကြမယ်ဆိုတော့ဟိုဆွေးနွေးချက်ကလည်းရေးရှည်တည်တတ်မှာမဟုတ်ခင်ဗျအဲ့တော့ဆွေးဆက်ဆွေးနွေးမှုအတွက်လမ်းကြောင်းသွားတာအာဆီယံလမ်းကြောင်းတိုင်းဖြစ်တယ်ဒါကပြောမယ်ဆိုရင်တော့ဟိုသူတို့ကစိတ်ဝင်စားတယ်ဆိုတာရှိပေမဲ့တောင်းဆိုချက်တစ်ခုနဲ့ခုနလိုစိတ်ဆက်ဆွေးနွေးဖို့ဇပွဲဝိုင်းပုံစံတို့နောက်တစ်ခါယုံကြည်ချက်တို့နောက်တစ်ခါဆွေးနွေးမဲ့သူတွေကဒီပြည်သူလူထုကနေအတိမတ်ပြုပြီးเนาะပြည်သူလူထုကပြည်သူဆိုရပြည်သူခေါင်းဆောင်ဆိုပြီးတော့ပြောထားတဲ့သူတွေမပါမချင်းကတော့စိတ်ဆက်ဆွေးနွေးမှုလမ်းကြောင်းကစကလုံးပဲဖြစ်ပါလိမ့်မယ်
ဟုတ်ကဲ့အဲ့တော့ဒီအခုအာဆီယံကြီးညာချက်မှာဆိုလို့ရှိရင်ဒေါက်တာဆူဂျီအပါဝင်ဦးဝင်းမြင့်အပါဝင်ဖန်ခံထားတဲ့ဒါနိုင်ငံရေးခေါင်းဆောင်တွေလွှတ်ပေးဖို့ဆိုတဲ့ဟာမျိုးမပါပါဘူးဒါဆိုလို့ရှိရင်ဒါကုလသမဂ္ဂလုံခြုံရေးကောင်စီလို့နေရာမျိုးမှာတောင်မှဒါဖန်ထားတဲ့သူတွေပြန်လွှတ်ပေးဖို့ဆိုတော့ပါပါတယ်ဆိုတော့ခုနဦးအောင်မျိုးမြင့်ပြောသလိုပြောတဲ့ထဲမှာလည်းပါပါတယ်ဒီဖန်ထားတဲ့သူတွေမလွတ်မချင်းယုံကြည်ချက်မတီးဆောက်မချင်းစစ်ဆက်ဆွေးနွေးရေးကဖြစ်လာမဲ့ပုံမရှိဘူးဆိုတော့ဒီအာဆီယံကြီးညာချက်မှာဒီလူတွေလွတ်ပေးရကလည်းမတွေ့ရပါဘူးရှင်ဥောက်မျိုးမင်းဒီပေါ်မှာရောဗမာပြောလို့ရပါလဲ
အဲ့ဒီအချက်ကအရေးကြီးပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီလက်ဆွာထုတ်ဖော်ပြောဆိုမှုကြောင့်ဖန်ခန့်ရှိတဲ့သူပဲဖြစ်ဖြစ်နိုင်ငံရေးယုံကြည်တဲ့သူတစ်ယောက်ပဲဖန်ခန့်မှုဒါပဲဖြစ်ဖြစ်လူတစ်ယောက်ဖန်ခန့်ခြင်းကိစ္စတစ်ခုကကျွန်တော်တို့လူခွေးကိစ္စတည်းရဖြစ်တယ်အဲ့တော့ဒီလိုမျိုးကိစ္စတွေကိုလွတ်ပေးမှသူတို့တွေကနေလွတ်လပ်လပ်နဲ့ပြန်ပြီးတော့ဒီခုနဆွေးနွေးတဲ့ကိစ္စတွေဒီလိုမျိုးကျွန်တော်တို့တွေ့ဆုံတဲ့ကိစ္စတွေမှာပါဝင်နိုင်မှာဖြစ်တယ်အဲ့တော့ဒါမျိုးကိစ္စကိုလွတ်ဖို့အတွက်နောက်တစ်ခါဒီလိုမျိုးဖန်ဆီးခံတဲ့သူတွေကိုအမြန်ဆုံးပြန်ပြီးတော့တော့လွတ်လပ်လပ်ပြန်နေနိုင်မှုအတွက်တောင်းဆိုမှုမရှိခြင်းကအာဆီယံရဲ့ခုနကပြောကြားတဲ့အချက်တွေမှာအတိတ်ကအားအနေဆုံးပဲအတိတ်ကလိုအပ်ဆုံးအချက်တစ်ချက်လည်းပြောင်းနေတာလို့ပဲထောက်ပြခြင်းပါ
ဟုတ်ကဲ့ဦးအောင်မျိုးမင်းအဲ့တော့အခုဒီဆန္ဒပြတဲ့ဟာတွေကိုလည်းဒီအာဆီယံဆွေးနွေးပွဲနေ့မှာလည်းဒါဖြိုခွင်းနေတာပါဆက်ပြီးတော့လေဒီစစ်တပ်နဲ့ရဲဘက်ကဆက်ပြီးတော့ဖြိုခွင်းနေတာပါဆိုတော့ဒီအာဆီယံဆွေးနွေးပွဲကိုလည်းဒါစစ်တပ်ရဲ့ခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တက်ခဲ့ပြီအာဆီယံကြီးညာချက်လည်းထွက်လာပြီအဲ့တော့ရှေ့ရှားဒီလူထုလှုပ်ရှားမှုတွေအပေါ်မှာဘာများအပြောင်းလဲတက်ရောက်မှုရှိနိုင်ပါသလဲရှင်
လူတို့ရဲ့စိတ်ထားကစိတ်ဓာတ်ကတော့ကျွန်တော်ရွတ်သွားမှာမဟုတ်ဘူးသိကြတယ်။အခုလိုမျိုးအာဆီယံကထုတ်ပြန်ချက်ထုတ်တဲ့ဟာကိုလည်းအစိုးရကလူတို့ကမမျှော်လင့်ပါဘူး။ဘ ဘာကြောင့်လဲဆိုတော့အာဆီယံတမိုင်းသူရဲ့မူဝါဒနဲ့သူရဲ့ခံယူချက်ကိုစိတ်ဝင်စားမှုလဲမြန်မာပြည်သူလူကသိထားတဲ့အတွက်တိတ်ပြီးတော့ပြန်လင်းချက်မရှိဘူး။ဒါပေမဲ့တစ်ဖက်မှာဒီစစ်အုပ်စုခေါင်းဆောင်ကတော့ငါအာဆီယံနဲ့ညှိပြီးွားပြီ။နော်အာဆီယံကငါပိုင်တယ်။ဒါကြောင့်မလို့ငါအပေါ်မှာကတိပေးထားသလိုပုံစံမျိုးတမောင်းရှိအချိန်ဆွဲပုံစံမျိုးနဲ့လုပ်လို့ရနေပြီ။ဒါကြောင့်မလို့မင်းတို့ကခင်မဆိုင်ဘူးဆိုတဲ့စိန်ခေါ်မှုနောက်တစ်ခါခုနကတော့လို့ကျွန်တော်တို့အကြမ်းဖက်မှုကိုဒီတက်ပူပြီးလုပ်နိုင်တဲ့သဘောမျိုးတော့ရှိပါတယ်။ဒါကတော့အကြောက်တရားနဲ့ထပ်ပြီးတော့ဖိနှိပ်မဲ့သဘောပေါ့။ဒါပေမဲ့ပြည်သူလူထုရဲ့လက်ရှိအခြေအနေတွေးဆချက်ကတော့အကြောက်တရားကိုလည်းသူတို့အနေနဲ့ဟိုမကြောက်တော့တဲ့အခြေအနေမျိုးဖြစ်တယ်။နောက်တစ်ခါအာဆီယံရဲ့လှုပ်ရှားမှုတွေကလည်းသူတို့တွေအားကိုးစရာမရှိဘူးဆိုတဲ့အတွက်ကြောင့်မလို့ကိုအားကိုကိုပြီးတော့ကိုယ့်ရဲ့ဟိုအင်အားနဲ့ပြည်ရင်းအားနဲ့ပဲဆက်လက်လှုပ်ဆောင်သွားမယ်သဘောမျိုးအဲ့လိုမျိုးဖြစ်လာမယ်လို့ကျွန်တော်ခန့်မှန်းမိပါတယ
်ဟုတ်ကဲ့ပါရှင်ဥောက်မျိုးမင်းအထူးပဲကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
အရှိတောင်အရှနိုင်ငံများအတင်အာဆီယံထိပ်သီးတွေရဲ့စနေနေ့ကမြန်မာရေးဆွေးနွေးပွဲမှာတော့ဆီယနာဒိတ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ပြီးတွေ့ဆုံဆွေးနွေးကြရေးမြန်မာလူထုအကျိုးစီးပွားအတွက်ငြင်းကြဲနဲ့ဖြည့်ရှင်းချက်တည်းအထွက်ပေါ်လာရေးတက်ဆိုင်သူအလုံးအခိုက်အမာဆွေးနွေးကြရေးနောက်အာဆီယံအတွင်းမှုချုပ်ရဲ့ပံ့ပိုးမှုနဲ့အတူအာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်တဦးကဆွေးနွေးပွဲလုပ်ငန်းစဉ်မှာကြားဝင်ဆောင်ရွက်ပေးဖို့အထူးကိုယ်စားလှယ်နဲ့ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံတွင်းကိုတွားရောက်ပြီးတက်ဆိုင်သူအားလုံးနဲ့တွေ့ဆုံဆွေးနွေးရေးနောက်တစ်ချက်ကတော့အာဆီယံဘက်ကလူသားချင်းစာနာထောက်ကူမှုဆိုင်ရာအကူအညီပေးရေးဒီအချက်၅ချက်ကိုအာဆီယံခေါင်းဆောင်တွေဘက်ကစနေနေ့မှာဘုံသဘောတူညီခဲ့ကြပါတယ်ရှင်ကျွန်မသင်္ကေတထိုက်ပါ
မြန်မာပြည်အာဆီယံအထူးအစည်းအဝေးပွဲပေါ်အကဲခတ်တင်တဲ့ဆက်သွယ်မေးမြန်းချက်ကိုဗတ်တင်ကြီးထိုက်တင်ပြခဲ့တာပါ။ VOE မြန်မာပိုင်းရဲ့တင်းငွေနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့နောက်ထပ်အပတ်စဉ်အစီအစဉ်တစ်ခုကိုတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်ကိုနားဆင်ကြည့်အောင်ပါခင်ဗျာ
။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Zero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ရန်ကုန်ကဒါဇင်နဲ့ချီတဲ့သူတွေဟာပြည်ထောင်တဲ့ပြည်မှုတွေနဲ့တရားစွဲခံရပြီးတည်ရန်ပေးတဲ့အထိအေးအေးယူခံရပါတယ်။သူတွေဟာမျှတာတဲ့တရားရင်ဆိုင်မှုခုခံမှုတွေလုပ်ခွင့်မရဘဲတရားစွဲဆိုရုံးထုတ်ဖြစ်တဲ့ချမှတ်ခြင်းခံရတာပါမြန်မာဆရာနာရှင်တဲ့စစ်ခုံရုံးဟာသူတို့ရဲ့ထင်ရှားဆိုင်တရားစီရင်မှုကိုသာပြုလုပ်နေပါတယ်ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကတင်ဆက်ထားတာဖြစ်ပါတယ
်မိုးလေလင်းလင်းလေးရောအမှစစ်သားတွေစစ်သားတွေဝင်လာပြီးတော့အမှလမ်းတွေလမ်းတွေတွေဝင်ပြီးတော့ယောက်ျားလေးတို့တည်းများကိုအကုန်ဆွဲတာဆွဲတော့ရှောင်တဲ့လူတွေကတော့ရှောင်တာပေါ့အန္တရာယ်ကြီးကတော့မရှောင်ဘူးအန်ဒီသားလေးကသမီးရေပြောရမယ်ဆိုလို့ရှိရင်ပဲလော့ချာကိုစားညက်သွားတာသူမတက်တဲ့အထက်မှာသူမပါဘူးအန်ဒီနေတယ်ဒါလေးအဲ့လိုမျိုးတော့ကြားတယ်နော်ဒါအဲ့ထက်မှာပါသေးလားလို့ဆိုတော့အမေတဲ့ဘာမှစိတ်မပူနေတဲ့ဒါသွားကြည့်တော့တဲ့လူတော်တော့မပေါတော့ဘူးတဲ့အဲ့တော့အမေစိတ်မပူနေတဲ့ဒါဘာမှမဖြစ်ဘူးကိုယ်အင်းနဲ့ပဲကိုနေမယ်တဲ့
အာနာသိအချမ်းဖတ်စစ်တပ်ရဲ့စစ်ခုံရုံးကနေတည်ရန်ချမှတ်ခံရသူတို့ရဲ့မိခင်ဖြစ်ပါတယ်သူမသားရဲ့အမှုဟာမတ်လ26ရက်နေ့ကရန်ကုန်တိုင်းညောင်ကလာပါမြို့နယ်မှာဖြစ်ခဲ့တဲ့ဖြစ်စဉ်ကနေအစပြုခဲ့ပါတယ်။အဲ့ဒီညကစစ်ဗိုလ်တဦးနဲ့အရဲသားတဦးဟာဆိုင်ကယ်နဲ့လှည့်ပတ်ဆဲဆူနေရကြောင်းရက်ွက်နေသူတွေကဝိုင်းရိုက်ခဲ့ကြရဲလို့သိရပါတယ်။တိုက်ခိုက်မှုအပြီးမှာတော့ရက်ွက်ကဒလန်လို့သတ်မှတ်ထားတဲ့စစ်ဗိုလ်နဲ့ပါလာသူအရဲသားတိုက်ဆုံခဲ့ပါတယ်။စစ်ကောင်စီဘက်ကတော့ဆိုင်ကယ်နဲ့ဖြတ်သွားတဲ့ဗိုလ်စီကနေလက်နက်လူယူပြီးလက်ပြန်ကြိုးတုံရိုင်းနှက်ကန်ကြသလိုဓာတ်နဲ့ချိုးခဲ့ရကြောင်းအရတားတည်ဆုံးတယ်လို့ထုတ်ပြန်ကြပါတယ်။ဆွဆွဲခံရသူရဲ့မိခင်ကတော့မတ်လ26ရက်နေ့ဖြစ်စဉ်ဖြစ်ပွားနေချိန်မှာသူမသားဟာအိမ်မှာပဲရှိနေခဲ့ပြီးလူစုလူဝေးဖြစ်လာပြီးနောက်အချိန်တော်ကြာအချိအပြင်ကိုမချွတ်ခဲ့ဘူးလို့ဆိုပါတယ်
။26ရက်နေ့ညဘက်ဟို12နာရီတစ်ချက်လောက်မှာအဲ့လမ်းမှာဖြစ်ကြတာတဲ့ထွက်တော်သူကြီးရဲ့သူထွက်ကြည့်တော့တမီးဟိုကည2နာရီခွဲပြီးအန်ဒီလည်းထွက်မကြည့်ဘူးဟိုဟာအန်ဒီအမျိုးသားလည်းထွက်မကြည့်ဘူးကြောက်လို့တနတ်တန်လေးကြားလို့ဆိုအန်ဒီတို့အိမ်ကြီးကအိမ်ကြီးကိုမထွက်တာ
သူမရဲ့သားကိုစားပြန့်ဖမ်းသွားတဲ့မတ်လ29ရက်နေ့ကနေအမိန့်ချပြီးချိန်အထိတခါမှတွေ့ခွင့်မရသေးပါဘူးအင်းစိန်ချောင်းတဲ့ရှိနေကြောင်းအကူအညီပေးတဲ့ရှင်းနေကနေတဆင့်သာတီးခွင့်ရခဲ့တာပါဧပြီလ6ရက်နေ့မှာတော့ဖန်စီခန္ဓာရရဲ့သူမသားအပါအဝင်19ဦးကိုတေးရချမှတ်လိုက်တယ်လို့ကြေညာခဲ့ပါတယ်
ABC အနေဖြင့်တည်တဲ့အမိန့်ချမှတ်လိုက်ကြောင်းသိရပါတယ်
တရားခွင်ကိုတော့နှစ်ယောက်ကသာရုံးချုံနိုင်ခဲ့ပါတယ်ပြစ်မှုထင်ရှားရဲဆိုပြီးတရားခွင်မှာမရှိတဲ့နောက်ထပ်18ယောက်ကိုလည်းအစစ်အစေးမရှိပြစ်ဒဏ်ချမှတ်ခဲ့ပါတယ်အဲ့ဒီဖြစ်စဉ်ဖြစ်ခဲ့တဲ့မြောက်ကလာပါမျိုးနယ်အပါအဝင်ရန်ကုန်မြို့ကမြို့နယ်6ခုဟာစစ်အုပ်ချုပ်ရေးအဖြစ်သတ်မှတ်ခံထားရပါတယ်။အဲ့ဒီမြို့နယ်အတွင်းကနိုင်ငံတော်တစ္ဆာဖောက်ပြပုံကံမှုနဲ့ရစသက်ကြီးပုံမှ905သတင်းမီဒီယာဥပဒေဆိုင်ရာပြစ်မှုများလူတက်မှုလူသေးမှုနဲ့ဓမြမှုအပါအဝင်ပြစ်မှု23မျိုးကိုစစ်ခုရုံးကနေသာစစ်ဆေးအမိန့်ချပါတယ်။ပြစ်ဒဏ်ချမှတ်ရမှာလဲတေးတန်းနှေကန်တမ်းမရှိအလုံးနဲ့ခြောင်တဲ့သက်ဆိုင်ရာပြစ်မှုအလိုက်သတ်မှတ်ထားတဲ့အငြင်းဆုံးပြစ်ဒဏ်တွေကိုချမှတ်နိုင်တယ်လို့သိရပါတယ်။စစ်ခုံရုံးကချမှတ်တဲ့ပြစ်ဒဏ်တွေကိုအယူခံပိုင်ခွင့်မရှိစေရလို့လည်းပြောချမ်းထားတာပါ။ပြစ်ဒဏ်ကျင့်စဉ်မှုအတွက်ဆုံးဖြတ်ပိုင်ခွင့်ကစစ်ကောင်စီဥက္ကဋ္ဌနဲ့စစ်တမ်းမှုရဲ့လက်ထဲမှာပဲရှိတာဖြစ်ပါတယ်။စစ်အုပ်ချုပ်ရေးကာလအတွင်းတရားစီရင်ရေးပုံစံကိုတော့တရားလွတ်တော်ရှေ့နေတဦးက
စစ်ဥပဒေမှာပါတဲ့အတိုင်းပဲစစ်ခုံရုံးမှာစစ်တယ်ဆိုရင်သူကတခြားနေတဲ့နေမဖြစ်တော့ဘူး။သူကအကျဉ်းကြီးနေပဲဖြစ်တာပေါ့နော်။ဒီလာမယ်တီးဆွဆွဲခံရတဲ့လူပါမယ်ဆွဆွဲတဲ့လူပါမယ်။ပြီးတော့လို့ရှိရင်အဲ့အမှုကိုအကျဉ်းကြီးနဲ့စစ်ပြီးလို့ရှိရင်အမိန့်ချမှတ်လိုက်တယ်ပေါ့နော်။အဲ့လိုမျိုးစစ်ခုံရုံးကစစ်တယ်လို့ပြောတာပေါ့ခင်ဗျာ။စစ်ခုံရုံးကနေစစ်တယ်ဆိုရင်တော့သူကအကျဉ်းကြီးနေပဲစစ်တယ်လို့တော့မလို့သူ့ရဲ့တရားခံတယောက်ရဲ့ရပိုင်ခွင့်တွေဘာမှမရှိဘူးပေါ့နော်။အဲဒီသူ့ရဲ့ဟာတွေမရှိတော့ဘူး။သူကအကုန်လုံးကအကျဉ်းကြီးနေပဲစစ်စစ်တာဖြစ်တယ်လို့မလို့သူ့ရဲ့တရားခံရဲ့အခွင့်အရေးတွေအကုန်လုံးပြန်သူ့ရဲ့ခုခံချေပါပိုင်ခွင့်တပ်ပြေခံဥပဒေအခြားရှိတဲ့အဥ္စာတွေပေါ့နော်။တရားခံမှာရှိတဲ့ဥပဒေပါအခွင့်အရေးတွေမရရှိတော့ဘူးပေါ့နော်
။စစ်ကုံရုံးကနေပြစ်ဒဏ်တွေကိုအချိန်ကြိုအကျဉ်းမှာပဲစစ်ဆေးစီရင်နေတာဖြစ်ပါတယ်။မာရှယ်လောစာကျင်ညာရဲ့မတ်လ14ရက်နေ့ကနေဒီနေ့အထိစစ်ခုံရုံးကနေပေးရန်ချမှတ်ခံထားရသူ26ဦးရှိနေပြီဖြစ်ပါတယ်။မြောက်ဥက္ကလာနဲ့လှိုင်းတရမြို့နယ်တွေကလူတက်မှုကျူးလွန်တယ်လို့ဆွဆွဲခံရသူတွေကိုချမှတ်လိုက်တာပါ။26ယောက်ထဲမှာ6ယောက်ဖမ်းခံခဲ့ရပြီဖြစ်တယ်လို့သိရပါတယ်။ပေးရန်ချမှတ်နေတဲ့အပေါ်ကို88ကျောင်းသားတဦးကတော့
အခုကစစ်ခုံရုံးမှာသူကပေးရန်ဆိုလို့ချခဲ့တဲ့ဟာကဟိုမြက်ကွယ်ဖြစ်ပြီးတော့အခုမိတာကသူကပြောတာက16ယောက်ပြောပြီးတော့ဖမ်းပြီးတဲ့2ယောက်ကိုသူကဖမ်းပြီးတဲ့2ယောက်ကိုမှမူတည်ပြီးကျန်တဲ့18ယောက်ကိုပါတည်တယ်ချမှတ်တယ်ဆိုတော့အဲ့တော့ကကျွန်တော်တို့ဘိုင်းလို့ဥရိယဆောင်ရွက်နေရမဟုတ်ဘူးကြီးပစံနဲ့ကျွန်တော်တို့စစ်မိန်နဲ့စနပြောင်းကအမိန့်တွေဖြစ်တယ်လို့ကျွန်တော်တို့လက်ခံတယ်ဥရိယဆောင်ရွက်နေရမဟုတ်ဘူးလို့ကျွန်တော်တို့နားလေတယ်ဗျာ
အခုတည်ရန်ချမှတ်ခံရသူတွေဟာလည်းအသက်20ကျော်ဝန်းကျင်လူငယ်တွေအများစုပါဝင်ပြီးတော့သူတို့ဟာရခိုင်ကပြစ်မှုကျူးလွန်ခဲ့ပူခြင်းမရှိသူတွေဖြစ်ပါတယ်ဒီကချမှတ်ခံရသူတူရဲ့မိသားစုဝင်က
ဒီကလေးကဆိုလို့ရှင်လဲရန်ရဲ့လောက်ဂျိုင်းဆိုင်တဲ့ကလေးရမဟုတ်ဘူးအခုဆိုလို့ရှင်သူဘလို့ညီမမရှုံးနိုင်ဘူးမလားအဲ့တတိကြတော့ကမရှုံးနိုင်ဘူးဟိုဒါမဲ့တိတိမကျညာတဲ့ညီမလုံးဝမရှုံးနိုင်သေးဘူးမဟုတ်တော့ဘူးလို့ပဲညီမထင်တာပေါ့နော်ဒါမဲ့တကယ်သူဝင်ကိုခံတဲ့ဗီဒီယိုဖိုင်တွေ့သွားတော့နော်ဒါကြီးကတကယ်ကြီးလားဆိုပြီးတော့ထင်တာတကယ်ပြောမဘလို့ပြောလို့ပြောရမှန်းတော့မသိတော့ညီမတို့လည်းလုံးမဟိုတွေးလို့မရတော့ဘောနောက်ဆုံးသူတေးတယ်မဟုတ်ရင်တော့ဟိုထောင်နန်းလောက်ပဲဖြစ်ဖြစ်တွေးရရင်တော့ညီမတို့ပဲရှင်းမဲ့တယ်ဘောနော
်မြန်မာနိုင်ငံမှာပြည်ရန်ချမှတ်ပြီးကျိုးပေးရဖို့1988ခုနှစ်ဝန်းကျင်လောက်အထိသာလုပ်ခဲ့ပါတယ်နောက်ပိုင်းမှာပြည်ရန်ချမှတ်ခံရသူတွေရှိပေမဲ့ကျိုးပေးရမျိုးမလုပ်တော့ဘဲအယူခံအဆင့်ဆင့်ဝင်ပြီးထောင်ဒဏ်တသက်နဲ့နှစ်ရှစ်ထောင်ဒဏ်ချမှတ်ကြမျိုးကိုကျင့်သုံးနေရပါ2008ခုအရတံပရာကတည်တံနဲ့ပတ်သက်ပြီးရှော့ပေါ်ပိုင်ခွင့်ရှိသလိုစစ်အုပ်ချုပ်ရေးမှာတော့စစ်ကောင်စီဥက္ကဋ္ဌကတည်တံပြင်ဆင်မှုကိုဆုံးဖြတ်ပိုင်ခွင့်ရှိပါတယ်။အဲ့ဒီအကြွတ်ပြင်ဆင်မှုရှော့လာကို15ရက်အကျဉ်းတင်ရမှာပါ။အခုအာနာသိန်းစစ်အုပ်စုရဲ့ခေါင်းဆောင်ကလည်း2021ခုနှစ်ဧပြီလ18ရက်နေ့မကြာခင်ကျူးလွန်ခဲ့တဲ့ပြစ်မှုတွေရဲ့ပြစ်ဒဏ်တွေကိုလွန်ငင်းချမ်းသာခွင့်ပေးခဲ့ပါတယ်။တည်တံကြားခံရသူတွေကိုထောင်ဒဏ်တသက်လွတ်ရမရှိပြစ်ဒဏ်ကိုပြောင်းလဲကြားခံစေခဲ့ပါတယ်။
လူရဲ့အသက်ကိုပေါ့နော်ဒါဟိုသူဘယ်သူမှခဏရမိုးပြီးဆုံးဖြတ်ပိုင်ခွင့်မရှိဘူးနော်ဒီကိုရမှာပဲဖြစ်ပြီးနောက်တစ်ခုကဟိုဒီအချမ်းပတ်စက်ကောင်စီမှာလည်းဒါမျိုးတုံးပိုင်ခွင့်မရှိဘူးပေါ့ဒီခုံလုံးဆိုတာလေကျွန်တော်တို့အမြင်လူခွင့်ရင်းရှုံးအောင်ရစေလွတ်လပ်ပြီးတရားမျှတတဲ့ဟိုနေရာမဟုတ်ဘူးပေါ့နော်တရားဥပဒေစိုးမိုးရေးအတွက်ဟိုတည်လို့တဲ့အဖွဲ့အစည်းမျိုးမဟုတ်ဘဲနဲ့စစ်ဒီအချမ်းပတ်စက်ကောင်စီကိုပဲတစ်ဖက်တစ်လမ်းနေပြီးတော့အထောက်အကူပြုပြီးတော့သူတို့ရဲ့ဝါရမိုင်းနေလူတို့အကြောက်တရားကိုကြိုက်သွင်းတဲ့နေရာတွေမှာအဆုံးချတဲ့ရန်ရဲအဖြစ်သာတုံးပြီးတော့လုံနေတာဖြစ်တဲ့ကြောင့်ဒါတွေကိုကျွန်တော်တို့လူခွင့်ရေးအဖွဲ့အနေနဲ့လူခွင့်ရေးအဖွဲ့အနေနဲ့ပေါ့နော်ဒါလက်ခံနိုင်ဖို့ကြည့်ဦးပေါ့ဒါတွေအလုံးကိုကျွန်တော်တို့ရှုံချရတော့
45 Rise ရဲ့လူခွင့်ရေးဆိုင်ရာကျွမ်းကျင်သူကိုနီတီတိုင်းမွန်ဖြစ်ပါတယ်တ Tidian Chama Kanya Duriye Midansu Wini Garo, Ubudi Sanya Juan Jinde Shini Eku Nyi Yudin Delo, Ajan Pansi Osuga Tidian Adibu Siyanago, Winyao Dasi Name, UNA ICIC Lo, Nanganaga Apwe Siwine Chesabo Duga Ajan Jubae.
ဒီကလူဖွင့်ရေးကျွန်တော်တို့အဖွဲ့ရေးတည်တံကိုစက်တင်ရတဲ့အဓိကအကြောင်းကြီးကခုနကဟိုမှားရင်းပြီးတော့ဆုံးဖြတ်ချက်ချလိုက်တဲ့တည်တံပေးလိုက်တယ်အဲသူတို့တည်တံပေးပြီးတော့လို့ရှိရင်ခုနကအဲ့အမားကိုကျွန်တော်ပြန်ပြင်လို့မရတော့ဘူးဟိုပြည်စုံနဲ့တရားစီရင်ရေးမှာတော့ကသူတို့ဟိုတည်တံပေးရဆိုတာမှားရင်းနဲ့မှားရင်းနိုင်တယ်ပေါ့နော်ဟိုဘာကြောင့်လဲဆိုကျွန်တော်တတိပုံသားလေးပုံမှာမူတည်ပြီး
ဘလို့ဖြစ်လာနိုင်တယ်လဲဆိုတာကိုတော့တရားလွတ်တော်ရှင်တွေက
အရေးပေါ်ကာလမှာစီမံခဲ့တဲ့အာအုပ်ချုပ်မှုကြီးကဘလောက်တိဟိုတရားမျှတတယ်မမျှတဘူးဆိုတာကတော့ကျွန်တော်တို့အရေးပေါ်ကာလအခြေအနေလိုမြောက်လာလို့ရှိရင်ကျွန်တော်ကပြန်ပြီးတော့ဟိုတုံးတက်တင်တာတွေတုံးတက်ပြီးတော့ပြင်ဆင်တင်တာတွေပြင်ဆင်ရမယ့်အခြေရှိရုံပါလေအဲအဲ့ဒါလို့ရှိရင်ကျွန်တော်တို့ပြန်ပြီးတော့ဟိုကုစားပြလို့ရအောင်ပါပါလို့ပဲကျွန်တော်ကရှင်းပြချင်တာပေါ့နော
်တရားရင်ဆိုင်ခွင့်မရပဲတဖက်သက်တည်ရန်အမိတ်ချခံခဲ့ရသူတဦးရဲ့မိခင်ကတော့သူမသာဖမ်းခံခဲ့ရတဲ့နေ့ကလေးကစိတ်ဒဏ်ရာရခဲ့ပါပြီ
ဒီဒီထဲမှာသူတို့လွန်လဲလွန်လိုက်တော့အန်လီတာလေးမျက်နှာကြီးတွေမှာရောင်ကိုင်းလို့အန်လီမှတ်တောင်မမှတ်မိဘူးဖေးနာမင်းနဲ့အိမ်လိပ်စာနဲ့သူ့ပစိုးအိမ်ကြီးလေးနဲ့ပဲအန်လီမှတ်မိတော့တယ်မျက်နှာကိုပြဲလို့အန်လီတာလေးကိုလောက်ထားတာအကုန်လုံးလွတ်မြောက်ပါပြီလို့အန်လီတာလေးတယောက်တည်းမဟုတ်ဘူးအကုန်ပေးရန်ချတာတဲ့လူတွေဒီနိုင်ငံကြီးနဲ့ပတ်သက်ပြီးဝန်ထားရတဲ့ခလေးကြီးအကုန်လုံးမြောက်ပါပြီလို့အန်လီစီကောင
်းအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့တိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်တို့တန်တန်ဆွေအစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်တို့တန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio စီစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နဲ့6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ရုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းဆောင်ရွက်နာဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။တနင်္ဂနွေဒီကနေ့မနက်ခင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါလေ
အင်ဒိုနီးရှားနိုင်ငံမှာစနေနေ့ကကျင်းပတဲ့အာဆီယံခေါင်းဆောင်တွေရဲ့ဆွေးနွေးပွဲကနေမြန်မာလူထုရဲ့အကျိုးစီးပွားအတွက်ငြင်းချမ်းတဲ့အဖြစ်ရစေဖို့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားအချက်၅ချက်ပါသဘောတူညီချက်တစ်ခုရခဲ့တယ်လို့အာဆီယံအထက်ကျဥက္ကဋ္ဌဘရူလန်နိုင်ငံကဆွေးနွေးပွဲအပြီးမှာကြေညာချက်ထုတ်ပြန်ပါတယ်အဲ့ဒီအချက်တွေကတော့အကြမ်းဖက်လုပ်ရက်တွေအားလုံးချက်ချင်းရပ်တန့်ပြီးသက်ဆိုင်သူအလုံးအနေနဲ့အစွမ်းကုန်ထိန်းသိမ်းလှုပ်ဆောင်ကြဖို့လူလူရဲ့အကျိုးစီးပွားအတွက်ငြင်းချမ်းတဲ့အဖြစ်တစ်ခုရရင်သက်ဆိုင်သူအလုံးအနေနဲ့အပြုသဘောဆောင်ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့ဒီဆွေးနွေးညှိနှိုင်းမှုလုပ်ငန်းစဉ်ကိုအာဆီယံအတွင်းရေးမှူးချုပ်ကအထောက်အကူပြုပြီးအာဆီယံဥက္ကဋ္ဌရဲ့အထူးတန်တမန်တဦးကကမ္မကဋ္ဌပြုဖော်ဆောင်ပေးဖို့အာဆီယံရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးဌာနကနေတဆင့်အာဆီယံအနေနဲ့လူသားစာနာမှုအကူအညီတွေပေးဖို့နဲ့သက်ဆိုင်သူအားလုံးနဲ့တွေ့ဆုံရေးအတွက်အထူးတန်တမန်နဲ့ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုတွားရောက်ဖို့လို့ဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကအာဆီယံအရေးပေါ်အစည်းအဝေးကိုတက်ရောက်လာတဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ဟူကြီးမင်းအောင်လှိုင်ကတော့ဆုံးဖြတ်ချက်တွေကိုလက်ခံမခံဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။အာဆီယံအလှည့်ကျဥက္ကဋ္ဌရဲ့ထုတ်ပြန်ချက်ထဲမှာတော့မြန်မာနိုင်ငံမှာတည်ဆုံမှုတွေနဲ့အကြမ်းဖက်လုပ်ရက်တွေအချိန်ညှစ်လာတာအပါအဝင်တိုင်းပြည်အခြေအနေပေါ်အထူးစိုးရိမ်တဲ့အကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိဖြစ်ပွားနေတဲ့အခြေအနေဟာလက်ခံနိုင်စရာမရှိကြောင်းနဲ့အကြမ်းဖက်မှုတွေကိုချက်ချင်းရပ်ပြန်ရမှာဖြစ်တယ်လို့နိုင်ငံရေးကျင်းသားတွေပါချက်ချင်းလှုပ်ပေးဖို့မြန်မာအရေးဆွေးနွေးတဲ့အာဆီယံခေါင်းဆောင်တွေရဲ့အစည်းအဝေးအပြီးမှာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတောင်းဆိုလိုက်ပါတယ်။စစ်တပ်ကအကြမ်းဖက်နေမှုတွေရပ်ပစ်ဖို့ပါဝင်မြန်မာစစ်ခေါင်းဆောင်ကိုယ်တိုင်တန်ဋိဌာန်ချလှုပ်ဆောင်တဲ့နဲ့အရေးကြီးတဲ့အချက်တချို့ကိုသူပြောကြားခဲ့ကြောင်းနဲ့နိုင်ငံရေးကျင်းသားအလုံးကိုအမြန်တမ်းပြီးလှုပ်ပေးဖို့အပြင်မြန်မာနိုင်ငံတွင်တက်ဆိုင်ရာအဖွဲ့တွေဆွေးနွေးရင်းတွန်းအားပေးဖို့အတွက်အာဆီယံအတွင်းမှုချုပ်နဲ့အာဆီယံအလှည့်ကျဥက္ကဋ္ဌပါဝင်နဲ့အာဆီယံအထူးကိုယ်စားလှယ်တွေခန့်အပ်ရေးဟာအရေးပါကြောင်းလည်းပြောပါတယ် Tening rini menekan terhen dega rot terlalu bahasa. Coronavirus kusam usanya aje boleh cini jauh. Viewi ni mabain season ni piang netto ni pini raba. Tada sempang pihon ni mewu gani kimi naja bazi. Viewi go nasi netto cizu temari. Cuma kimi utaba. This program